Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2024ခုနှစ်ဇွန်လ10ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံတွေကိုစီစဉ်နေကိုစတင်ပြီးထုတ်လွှင့်နေပါပြီဗီဒီယိုကလည်း live တို့ပြီးတော့24 40နဲ့51 live လောက်ပြီးတော့190ပြည် VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တပေါင်းသားမှာ
အစ္စရေးစစ်သက်ကတစ္ဆကန်လေးဦးကိုကဲထုတ်ခဲ့တဲ့စစ်စင်ရေးပြည်တဲ့နောက်တည့်ရက်တနင်္ဂနွေနေ့မှာတော့အစ္စရေးကဂါဇာကိုဆက်ပြီးတော့စစ်ဆင်တိုက်ခိုက်နေပါတယ်။တနင်္ဂနွေနေ့ကလုတ်တဲ့ဥရောပပါလီမန်ရွေးကောက်ပွဲတွေမှာဂျာမနီနဲ့ဩစတေးလျနိုင်ငံတွေမှာလက်ရဆွန်ပါတီတွေတိတိတသားအနိုင်ရလာနေတယ်လို့စစ်သားတွေမှာဖော်ပြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပြည်ထောင်နိုင်ငံချစ်ကြည်ရဲ့ခီးစဉ်အဆုံးသတ်ပြီးအမေရိကန်ပြည်ထောင်စုကိုတနင်္ဂနွေနေ့ကပြန်လည်ထွက်ခွာလာပါပြီ။
အဲ့ဒီလိုထိတ်တဲအောင်တရင်နေပြီထိုင်းနိုင်ငံကစေယုံတရုံမှာမြန်မာတယောက်စင်နဲ့တဲ့ပြည့်အသက်ခံရပြီးထိုင်းတက်ဆိုတခုမှာမြန်မာအကြောင်းသားတို့ရွှေစိတ်စုရတဲ့တရင်ဆောင်ပါတွေကိုလည်းကြားကြရမှာပါအပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြတရင်များစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ခုရည်ဆုံးတော့ဒီကလစ်နဲ့ထိတ်တဲအောင်တရင်တွေကိုကိုသားညူကပြောပြပါမယ်
အစ္စရေးစစ်တပ်ကဒဇဂန်လေးဦးကိုကယ်ထုတ်ခဲ့တဲ့စစ်စင်ရေးပြီးတဲ့နောက်တည့်ရက်တနင်္ဂနွေနေ့မှာတော့အစ္စရေးကဂါဇာကိုဆက်ပြီးတော့စစ်စင်တိုက်ခိုက်နေပါတယ်။ဒဇဂန်လေးဦးကယ်ထုတ်ခဲ့တဲ့အစ္စရေးစစ်စင်ရေးအတွက်မှာပါလက်စတိုင်းသား294ဦးထက်မနည်းသေဆုံးပြီးတော့ကလင်းငယ်64ဦးအမျိုးသမီး59ဦးပါတယ်လို့ Hamas အစိုးရရဲ့ပြန်ကြားရေးယူကထုတ်ပြန်ခဲ့ပါတယ်။ဂါဇာမှာရှိတဲ့ El Nusayrat နေရာကိုအစ္စရေးကစစ်ဆင်ပြီးတော့ဒဇဂန်တွေကိုကယ်တင်တဲ့နေရာမှာအထူးတပ်ဖွဲ့ဝင်ရရှိသူသေဆုံးတယ်လို့အစ္စရေးစစ်တပ်ကထုတ်ပြန်ပါတယ်။အဲ့ဒီစစ်စင်ရေးမှာပါလက်စတိုင်းသားတရာအောက်သေဆုံးတယ်လို့သူတို့သိရပြီးတော့အဲ့ဒီလူတွေထဲမှာတက်ခိတ်သမားတွေဘယ်လောက်ပါဝင်လဲအရက်သားတွေဘယ်လောက်ပါလဲဆိုတာတော့မသိရဘူးလို့အစ္စရေးစစ်တပ်ကထုတ်ပြန်ခဲ့ပါတယ်။ဂါဇာရဲ့လေပိုင်းမှာရှိတဲ့ဘူရက်ရှေ့ကျမ်းနဲ့ဒယ်အယ်ဘလာမြို့တွေမှာစစ်စင်ရေးတွေဆက်ပြီးတော့လှုပ်ဆောင်ခဲ့ပြီးပါလက်စတိုင်းသနတ်သမားအတော်များများကိုချေမှုန်းပြီးတော့စစ်ဘက်ဆိုင်ရာအဆောက်အုံကိုလည်းဖျက်ဆီးပစ်ခဲ့တယ်လို့အစ္စရေးစစ်တပ်ထုတ်ပြန်ချက်မှာဖော်ပြပါတယ်။တတိယနေ့ကတော့ Rafah အရှိဖက်ကျမ်းကိုအစ္စရေးတပ်ကားတွေဝင်ရောက်လာပြီးတော့ Hamas ဦးဆောင်တဲ့လက်နက်ကိုင်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေဖြစ်ပွားနေတယ်လို့အဲ့ဒီနေရာတွေမှာပိတ်မိနေတဲ့ဒေသခံတွေကပြောပါရခင်ဗျာ။တတိယနေ့မှာပဲလုပ်တဲ့ဥရောပပါလီမန်ရွေးကောက်ပွဲတွေမှာတော့ Germany နဲ့ Australia နိုင်ငံတွေမှာလက်ရဆွန်ပါတီတွေတည်တာအားကောင်းလာနေတယ်လို့စစ်တမ်းတွေမှာဖော်ပြပါရတယ်။ဥရောပပါလီမန်အတွက်တတိယနေ့မဲပေးမှုတွေမှာ Germany ရဲ့လက်ရှိအနေအားပါတီတွေကဦးဆောင်နေပေမဲ့လည်း Germany လက်ရပါတီကနေရာပို့ပြီးတော့ရလာတယ်လို့စစ်တမ်းတွေမှာဖော်ပြလာပါဗျ။တရှိဂျာမနီဝန်ကြီးချုပ် Olaf Scholz ရဲ့ညွန်မောင်းစုရတဲမှာရှိတဲ့ပါတီ၃ခုလုံးဟာနေရာရီအတော်များများလည်းလွှတ်ရတယ်လို့စစ်တမ်းမှာဖော်ပြပါရယ်။လူဦးရေတန်း450ကိုကုစားပြုတဲ့ဥရောပပါလီမန်မှာလက်ရပါတီတွေပို့ပြီးတော့အနိုင်ရလာလိမ့်မယ်လို့ခန့်မှန်းချက်တွေအတိုင်းပဲယူကောက်ပွဲအကြိုရလက်စစ်တမ်းတွေမှာခုလိုတွေ့ရတာပါ။ Austria မှာတော့လက်ရလွတ်မြောက်ရေးပါတီကအနိုင်ရမယ့်သဘောမှာရှိနေတယ်လို့လည်းယူကောက်ပွဲရလက်စစ်တမ်းတစ်ခုမှာဖော်ပြနေပါရယ်။ကြတာရီနီကမဲပေးခဲ့တဲ့နယ်သာလန်နိုင်ငံမှာတော့ရွှေပြောင်းဝင်ရောက်သူတွေကိုစန့်ကျင်တဲ့အမျိုးသားရေးပါတီကဥရောပပါလီမန်အတွက်ဒီနယ်သာလန်နိုင်ငံကိုစားပြု29နေရာမှာ9နိုင်ငံရ9နေရာအနိုင်ရဖို့ရှိတယ်လို့ရွေးကောက်ပွဲရလဲရဲ့စစ်တမ်းတွေမှာဖော်ပြနေပါတယ်။ဒါကြောင့်မလို့ခုဥရောပပါလီမန်အစ်မှာတော့ဥတုရသီပြောင်းလဲမှုကိုဖြည့်ရှင်ရေးမူဝါဒတွေတွေးလာဖို့ရှိပြီးတော့ဥရောပသမဂ္ဂတွေကိုရွှေပြောင်းဝင်ရောက်လာမှုကိုကန့်တတ်တဲ့ဆောင်းမှုတွေကိုပို့ပြီးတော့ထောက်ခံလာမယ့်အခြေအနေစိုက်လာပါတယ်။ယူကရိန်းနိုင်ငံကရုရှားတဲ့ကိုအမေရိကန်ထောက်ပံ့ပေးထားတဲ့လက်နက်တွေနဲ့ပစ်ခတ်ဖို့အမေရိကန်ဘက်ကအကန့်အသတ်ခွင့်ပြုပေးပြီးတော့နောက်တည့်ရက်နောက်ပိုင်းမှာတော့ယူကရိန်းနိုင်ငံခါခစ်ဒေသကိုရုရှားထိုးစစ်တွေတန့်သွားစေတယ်လို့သမ္မတအင်ပီရိုရဲ့မျိုးသားလူမျိုးရေးချန်ပီဂျက်ဆူလီဗန်ကပြောပါရယ်ခါခစ်ဒေသဟာချင်းချောက်မှုနဲ့ရင်ဆိုင်ရုံရှိနေပေမဲ့ပြီးခဲ့တဲ့ရက်ပိုင်းအတွက်မှာမြေပြင်မှာရုရှားကတိတိကျကျတိုးတက်မှုတွေမရခဲ့ဘူးလို့သမ္မတယုံရဲ့မျိုးသားလူမျိုးရေးချန်ပီဆူလီဗန်က CBS ရုပ်သံဌာနနဲ့အင်တာဗျူးမှာပြောဆိုသွားတာပါယူကရိန်းနဲ့ရုရှားနဲ့နေချင်းဆက်တဲ့ခါခစ်ဒေသကိုကာကွယ်ဖို့အမေရိကန်လက်နက်တချို့အသုံးပြုခွင့်ပေးခဲ့တယ်လို့ဆူလီဗန်ကပြောပါရယ်အခုလိုထောက်ပံ့ထားတဲ့လက်နက်တွေနဲ့ယူကရိန်းဘက်ကရုရှားကိုတိုက်ခိုက်မယ်ဆိုရင်နေတိုးစစ်မဟာမိတ်အဖွဲ့နဲ့ရုရှားထိတ်တိုက်တွေ့လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေရှိခဲ့တာပါခါခစ်ဒေသနဲ့ဆက်နေတဲ့ရုရှားပိုင်းနဲ့တကူအခုလိုထောက်ပံ့ထားတဲ့လက်နက်တွေအကန့်အသတ်ထားအသုံးပြုခွင့်ပေးခဲ့တဲ့အမေရိကန်ပြည်ထောင်စုလိုပဲပြင်သစ်နဲ့ဂျာမနီလိုမျိုးတခြားနေတိုးမဟာမိတ်တွေကလည်းယူကရိန်းကိုအလားတူသူတို့ရဲ့လက်နက်တွေနဲ့ရုရှားနိုင်ငံတွေကိုတိုက်ခိုက်မှုမှာအကန့်အသတ်ထားပြီးတော့အသုံးပြုခွင့်ပေးခဲ့ပါတယ်။အခုဒီဆုံးဖြတ်ချက်တွေဟာဥရောပမှာပြိပခါပိုးပြီးတော့ကျေပြန့်လာစေလိမ့်မယ်လို့ရုရှားဘက်ကတော့သတိပေးနေပါတယ်ခင်ဗျာ။
and the Manapa Yamavada season ago, Manetanaigani Kunanai, Hydromita Nasselli, Kilohats, Tenet Titomia, Hydromita Lise, Kilohats, Conle Titomia, Hydromita Nazeti, Kilohats, Nasha Kongane, Lila Mida Diakuze, Kilohats, Tenga Kongarogani, Tolan Binivarisha.
View American Tayam and a pining at Gardin, you go sell at Tanganyawa. American Tamara Jubaidaha, Pintanang and Chichi, Kizingo, Sonta Biro, American Piron Zugu, Tanning Niniga, Piale, Tokwalu, Lawabi, Pintagani, Biro, Matokwa, Gin Lima, Pintama Shiria, the American Sitin Jango, Tawabio, Biro, Kara, Piware, Tuy and Tamara Pit, Donald Trump, Dongaro, Tupit, Kizin, Dre, Erigo, Matoya Kebo. Paris Mupian Ani, Biro, Tanayo, Tuare, Eri American Sitin Jamaro, but the Makbasi, Dringa, Taiburi, Jagere, American City, Natau Nia, Jogu, Matia, Tare, Jota, Nishi, Aumi, where Tima Niama, Tamara Paidangani, Biro, Banku, Cha, Lib, Gumbugare. American Sitin Jango, Tuokere, Dikiseha, Kabama, American Piranzu, Kanganago, Tehas, Hidelu, Trinima, Popia Jaware. Mahamitu net to Sashinibu, Mahamitu go to me and Dabu, Nitu Pugu, Sabido, Arkong Kaimazibu, Yi Chi de Tamra Jubai Danga Arima Piovare. Tamra Baitaha, Dujagavasi, Mahami Sidiri, Uyobago, Tuzisene, Didi, Nishisepi, Tema Piene, Ku Pinte Kiz and Yalara Pidluwe, Americane Pinte Jam, Mahami, Pimbu, Tema Gule, Piata Gavare. India Ujijo Narendra Mudiha, Ujijo Tatia Tatan to at the New Delhi Mashia Tama Nano Martinu Nirunga Chantesa Suvare. Dimele did call the damaro, Jingalo, Taukamu, Temia Gavene, Numon Suya, Chike to Pilarawa. Do so near BGB, Badiha, Ludorema, Piata, Mashi, Taro, Leshimaro, Duha, Mahami, Badirigu, Aku Ata, Puame, Chinima, Yonivare. Democracy, the Boya, Miazu Yavu, Yichi, Vimele, Alo, the Zay to Wanda, the Boy to Nimu, Yavu Sura, Mapimni, Kesaya, Piatelu, Taujani, Mahami, Dunes, Huit Kudema, Ujijo, Mudiga, Piosu Gavare. Lame Suya Temaro, Alo the Voting Jet Yugosuragaro, Tutu Santa Chet Kupila, Melu Tonda Durigaro, Kamamare, Jimare Imanjatu Sawapu, Jetia, Season Tia, Tupiantare, Subro, Yuka Wetu Galari Donga, Dudu Sue Wari Mayo, Mimian Ganimava, Dupiogare, Indiana and Dun Toko, Domimbone, Nangaja Yeni Mulamu Sesa Wudre, Pupi Bolan Hurima, Mahami Dugu, Sweko Nile, Melu Tonda Duga, Yusaware. Mujijo Mudiha, Indian Nengagun, Natau Liza Konakunema, Tokun Swa Gaune, Pumbubi, Nengat Kupilazi, Yimantarawa. The Jalneve, Russian Sassai, Ma Tintadalu, Indigen Nengandine, American Beyond Zulune, Nikata Sassai, Pipusura, Duma Medu, Jarema, Jebeba, the Bodu Nibu, Yatabi, Yusajawa. Iraning Amaro, the Vora Dema, Du, Luda Ota Tiku, Iraning Air, Tinjoy Gonsiga, DP, Bilai Lube, Lame Jola, Nessession, Yuka Wedre, Wiam Shem Piame, Tarakuze, Long Augule, DP, Bigavare. Lin Pecha Vido, Tisongare, Tamra, Ibrahim, Risei, Adren Niago, Shimbian Jama, Chipare, Dimele, Luja, Mia, Tinshare, Shikin Tamra Hong, Mamu Amatani Jaguro, Tarakuze, Long Pier, Taman, Shimbian, Pepe, and Lepare. Iran and Eddie, Tinjong Yigonsi, Aku Song Piacha, Iran Ushong Gonji, Ayatollah Ali Khomeini, Yogi Atayare, Gualundu Tamra, Niama, Dwe, Dintapaja, Yuga Wesio Muribu, Satin, Quin Pulay, the Bole Pipare. Iran and Tinjong Yigonsigo, Iran Gonzong, Kamaniga, Usamiro, Badai Gonzoni, Ubri Pinashiri, Ne Puetara, Pipi, Akulu Dampu, D Dampia Kuzle, Yuga Kandurigo, Duga, D Pu, Piaware. Yuka Wesio Murima, Iraninga by Yotan Tanarigani Bro, Kuzleri, Migondui, Apian Zagana, Setuari, Lujama, Pipare. American Bionzune and Owning and Ria Siva Peso Murijan Tigan Yare, Nanga Siva Yugu, Total on Sawa Melu, Kuzle, Alon Luga, Gribu, Biosuvi, Tizikuro, Biosura, Mishiva, Kmia. ထိုင်တရားတော်တရင်တွေကိုကိုသားညူကကျင်ညာပေးကြပါခုတော့တရင်စောင်းပါတွေကိုတင်ပြပါမယ်ထိုင်းနိုင်ငံခွန်ကယ်မြို့ရှိပြည်သူ့စေယုံကြီးမှာစေုံတက်နေတဲ့မြန်မာနိုင်ငံသားကိုပြစ်စက်ခဲ့သူပါထိုင်းရဲတပ်ဖွဲ့ကတရင်ထုတ်ပြန်ခဲ့ပါတယ်ဒီတရင်ကို
အတက်26ခုနှစ်အရွယ်မြန်မာနိုင်ငံသားကိုကျော်စွာအောင်ရဲ့ဦးခေါင်းကိုဂျွန်လ9ရက်နေ့မနေ့အစောကြီးမှာတနက်နေ့ပြစ်ခတ်ပြီးတိမ်းရှောင်သွားသူကတော့ရဲတပ်ချက်ကြီးတအုပ်ဖြစ်ကြောင်းသူဟာရဲစခန်းမှာလာရောက်အဖမ်းခံခဲ့တယ်ဆိုပြီးခွန်ကယ်ခရိုင်ရဲမှူးအနူဝစ်စဝါနပူကတရင်စာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်ဖြစ်ဆောင်လောက်ကပူတော်ရဲ့ဖန်ဆွန် ตอนนี้ก็ยังสับสนในเรื่องประเด็นในเรื่องว่า
คุณหลวงโยมรู้แต่หมดพิจารณาเลยเจ้าเย็นมาโอ้ส่งงานพอตรงนี้มาเลยคุณเฉยมาเตียกันฮะใส่ชุดทวีบีถ้าส่วนจะตีกันเลยชุดทวีนี่บาดีเลยเตียกันงาโรดอดาใส่มาเทนัยพิบีพิมีราโรถ้าส่วนเจ้าเย็นมูกับเจ้าส่วนตัวเก็บมาเลยคงแกเย็นจะพ่อเย็นที่กันเนี่ยทบียงเลยแต่เนี่ยเช่นเลยเว้ยมาโรลูตมุจูลนดูเยียยาชีวีระพงหามีตาสุวินเนี่ยดูเยสกันมาลายเอาอภังขังเงบีตู้วินคันทรัสโซเจตีกูเปียวปียาแกยามาร่อยามาเนงันดาวอคุลุมยูพิกัดเคราฮาเซยงเจนีเรตู้เยพากินพิตูเนี่ยแกเยกระเรมายาวนีเรยามาเนงันดาฮาตู้พากินกูยายปียาสวาออฮิสัสสันนามิวกูใส่โซบีอคุลุมยูเล่นหล่นตวาแกราโซบีวินคันตวาแกเรลูซูบาเรดาเปียนเตียคันเยียยาชีฮาစိတ်ကြယောဂာနဲ့စေတောက်နေရတယ်လို့လည်းရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒီလိုထုတ်ပြန်မှုအပေါ်မှာတော့ဝေဖန်မှုတွေရှိနေပြီးလူသတ်မှုကျူးလွန်သူရဲတပ်ချက်ကိုအမှုပေါ်အောင်လုပ်တာလို့လည်းထိုင်းသတင်းတွေမှာဝေဖန်မှုတွေရှိနေပါတယ်။တနက်နဲ့အပြစ်ခတ်ခံရတဲ့မြန်မာနိုင်ငံသားဟာညနေတဲ့အထိဂိမ်းများဆော့ပြီးတခြားသူတွေကိုအနှောက်ယှက်ဖြစ်တာတွေရှိခဲ့ကြောင်းလူသတ်မှုကျူးလွန်တဲ့ရဲတပ်ချက်မိသားစုဘက်ကလည်းထွက်ဆိုကြသလိုဒီလိုပြုံမှုချက်တွေကပတ်ဝန်းကျင်ကိုအနှောက်ယှက်ပေးတာမျိုးဖြစ်စီပေမဲ့တနက်နဲ့ပြည့်ရလောက်အောင်ပြုံမှုကျူးလွန်တာမဟုတ်ဘူးလို့လည်းသေဆုံးသူနဲ့ဤဆက်သူတွေကပြောဆိုခဲ့ပါတယ်။သေဆုံးသူကတော့အသက်29နှစ်အရွယ်မြန်မာနိုင်ငံသားဖြစ်ပြီးတနက်နဲ့ပြစ်ခတ်သူကတော့အသက်34နှစ်အရွယ်ထိုင်းရဲတပ်ချက်တဦးဖြစ်ပါတယ်။လက်တလုံးမှာတော့တနက်နဲ့ပြစ်ခတ်ခဲ့တဲ့ထိုင်းရဲကိုလူသတ်မှုတရားမဝင်လက်နဲ့ကင်ဆောင်မှုတွေနဲ့အမှုဖွင့်တာကြောင့်ခွန်ကဲရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင
်ခုတော့ခြားထိုင်းသတင်းပုဒ်ကိုဆက်လက်တင်ပြပါမယ်ထိုင်းနိုင်ငံဘန်ကောက်မြို့က King Mongkut University Technology မှာဂျော်နာရှိရဲ့နေ့ကထိုင်းနိုင်ငံနိုင်ငံအဆင့်ကျောင်းပေါင်းစုံသိပ္ပံပညာဆိုင်ရာပြိုင်ပွဲကိုကျင်းပခဲ့ပါတယ်အဲ့ဒီပြိုင်ပွဲမှာမြန်မာပြည်သားရွှေပြောင်းအလုပ်သမားမိဘကဝေးဖွားလာခဲ့တဲ့မွန်လူမျိုးကျောင်းသားတွေတူကလည်းရွှေစိတ်စုရရှိခဲ့ပါတယ်အပြည့်စုံကိုမတ်ညွညွလွင်ကဘန်ကောက်ကနေပြောပြထားပါတယ
်
ထိုင်းနိုင်ငံ KMUDT ကင်းမောင်းကိုသိပ္ပံနဲ့နည်းပညာတက္ကသိုလ်မှာကျင်းပခဲ့တဲ့သိပ္ပံပညာရဆိုင်ရာပြိုင်ပွဲမှာရွှေတစိမ့်စုရရှိကြသူတွေထဲမှာချစ်မင်းကိုကိုတူလေးပါဝင်ပါတယ်။ထိုင်းတနိုင်ငံလုံးကခရိုင်အဆင့်လက်ရွေးစင်ကျောင်းသားတွေဝင်ရောက်ရှင်ပြိုင်ကြတဲ့နိုင်ငံအဆင့်ပြိုင်ပွဲမှာအခုလိုရွှေတစိမ့်ရရှိခဲ့တာပါ
။ဒီပြိုင်ပွဲလေးကကြတော့နိုင်ငံအဆင့်ထိုင်းနိုင်ငံအဆင့်ပြိုင်ပွဲလေးဖြစ်ပါတယ်။ဆိုတော့ထိုင်းနိုင်ငံနေအနှားကအကြောင်းသားတွေပေါင်းစုံလာရောက်ရှင်ပြိုင်တဲ့ပြိုင်ပွဲလေးဖြစ်ပါတယ်ဆိုတော့ဒီပွဲကကျတော့တိတ်ပြန်လိုင်းနဲ့ဆိုင်ရာပြိုင်ပွဲလေးဖြစ်ပါတယ်ဒီစုကကျတော့ထိုင်းနိုင်ငံမှာရှိတဲ့ဆိုင်းနဲ့မက်သမက်တစ်တက်တဲ့အကြောင်းသားတွေအားလုံးရဲ့လိုလားရှင်တဲ့စိတ်ရွှေတစိုက်စုလေးဖြစ်ပါတယ်ဒီ science project နဲ့ပတ်သက်တဲ့ပြိုင်ပွဲတွေမှာကျွန်တော်ပြန်ခဲ့ဘူးတယ်အဲ့ဒီကျွန်တော်ပြန်ခဲ့တဲ့အတွေ့အကြုံတွေအားလုံးကိုကျွန်တော်တဖြည်းဖြည်းနဲ့စုစည်းပြီးတော့ရှင်းရင်ကျွန်တော်ကစုစည်းပြီးတော့ကျွန်တော်ယခုဒီပြိုင်ပွဲမှာလာရောက်ရှင်ပြန်ပြီးရွှေတစိုက်စုကိုအောင်မြင်စွာနဲ့ရရှိခဲ့တာဖြစ်ပါတယ်နိုင်ငံအစည်းအဝေးလေးဆိုတော့ကျွန်တော်လေးအရင်ဝမ်းသာမိပါတယ်
ချင်းမင်းကိုကိုကိုမြမပြည်သားရွှေပြောင်းအလုသမားမိဘတွေကထိုင်းနိုင်ငံမှာမွေးဖွားခဲ့တာဖြစ်ပြီးငယ်စဉ်ကတော့မြမရွှေပြောင်းအလုသမားတွေရဲ့သားသမီးတွေအတွက်ဖွင့်ထားတဲ့ထိုင်းနိုင်ငံတောင်ပိုင်းဖားငါမြို့ကအကြောင်းကလေးမှာနေခဲ့ရတာပါ
ကျွန်တော်အဖေအမေကတော့မွန်ပြည်နယ်ဘလူးရှုံးမှာအဖေနာမည်ကတော့ဦးစိုးဝင်းပါအမေနာမည်ကတော့ဒေါ်ဒီတိုင်းမြင့်ပါမူဂျိုတူငယ်တန်းကနေပြီးလို့ရှိရင်ကျွန်တော်က၈တန်းအထိကို FPD မှာဖွင့်လှစ်ထားတဲ့ FPD Foundation for Education and Development ရဲ့ဖွင့်လှစ်ထားတဲ့ဒီ Unified Learning Center အကြောင်းမှာကျွန်တော်စိတ်တန်းစီအောင်မြင်ပြီးကျွန်တော်ထိုင်းကျောင်းကိုဆက်လက်ပြီးတော့ဆက်လာခဲ့ရတာဖြစ်ပါတယ်တရှိထိုင်းနိုင်ငံတောင်ပိုင်းဖန်ကားခရိုင်မှာဖွင့်လှစ်ထားတဲ့ထိုင်းအစိုးရစိတ်တန်းကျောင်းမှာကျွန်တော်ဆက်နှစ်တန်းကိုသိပ္ပံလိုင်းနဲ့သင်္ချာလိုင်းကိုပညာသင်ယူနေတာဖြစ်ပါတယ
်အခုလိုရွှေကြေးစိတ်စုရတဲ့အတွက်ဆရာဖြစ်သူကလည်းဂုဏ်ယူရပါတယ်လို့ဆိုပါတယ
်ครับก็รู้สึกภูมิใจครับภูมิใจในตัวลูกศิษย์นะครับแล้วก็ภูมิใจ
ตู้อั่วยอกงอยู่มิบาเรနိုင်ငံအဆင့်အထိလာရောက်ရှင်ပြိုင်နိုင်တဲ့အတွက်သူ့ကိုလည်းကျေးဇူးတင်ပါတယ် တက္ကသိုလ်ဝင်ခွင့်အတွက်အခုလက်ရှိနိုင်ငံအဆင့်ထိလာရောက်ရှင်ပြန်ရတဲ့အတွက်အများကြီးဝမ်းသာတာပါသူတို့ဒီအဆင့်အထိရောက်အောင်သင်ပေးနိုင်လို့လည်းအများကြီးဝမ်းသာမိပါတယ်လို့ပြောသွားတာပါ
မီโอกาสได้เป็นส่วนหนึ่งในการที่ทําให้เราประสบความสําเร็จในครั้งนี้ครับ
ไอมอนปีม6ได้รับรางวัลชนะเลิศนายติชินโกโกนายทาว
ชิมิงโกโกก็รออนาคตมาตั้วเป็นสัญญาเสียวินตู้ขึ้นลาอองจู้ซ้าตัวมาဖြစ်ပြီးသူကျွမ်းကျင်တဲ့ပညာနဲ့အားလုံးကိုအကျိုးပြုသွားမယ်လို့ဆိုပါတယ်
ကျွန်တော်ယခုခိုင်းအစိုးရအကြောင်းမှာပိတ်ပန်တဲ့တင်ချလိုင်းကိုရွေးချယ်ပြီးတက်ခဲ့ပါတယ်ကျွန်တော်ရည်မှန်ချက်ကတော့အနာဂတ်မှာကျွန်တော်သွားဘက်ဆိုင်ရာဖြစ်ချင်ပါတယ်ဒီသွားဘက်ဆိုင်ရာဖြစ်ချင်တာအကြောင်းအရာအများကြီးရှိပါတယ်အဓိကကျတော့ကျွန်တော်လူတိုင်းကိုကူညီပြုလို့ရှိရင်အသိပညာပေးချင်တာပါကျွန်တော်ကခိုင်းလိုလည်းပြောလို့ရတယ်မြန်မာလိုလည်းပြောလို့ရတယ်အင်္ဂလိပ်လိုလည်းပြောလို့ရတယ်မွန်လိုလည်းပြောလို့ရတယ်ဆိုတော့ကျွန်တော်မှရှိတဲ့အသိပညာအားလုံးကိုကျွန်တော်ကသွားဘက်ဆိုင်ရာ line နဲ့ပတ်သက်ပြီးသွားဘက်ဆိုင်ရာအကြောင်းကိုကျွန်တော်ကပြန်ပြီးလို့ရှိရင်အသိပညာပြန်ပေးချင်တာပ
ါထိုင်းနိုင်ငံရဲ့ပညာရေးဆိုင်ရာဥပဒေအရဘယ်နိုင်ငံသားပဲဖြစ်ဖြစ်တရားဝင်နေထိုင်ခွင့်ရှိသူရောတရားမဝင်နေထိုင်သူရောအကြောင်းကြီးအရွယ်ကလေးငယ်တွေအားလုံးဟာအခြေခံပညာကို15နှစ်အခမဲ့သင်ကြားနိုင်ခွင့်ရှိတာပါရှင်ကျမညညလွန်ပါ
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတစ်ပိုင်းတစ်စပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကကလေးလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဖတ်ပေါင်းဆောင်ကတင်ပြပေးနေပါတယ်ရှင်
ခုတော့ bus စီစဉ်တွေကိုတင်ပြပါတော့မယ်။မြန်မာနိုင်ငံတော်နယ်မြေတွေအကြီးအကျယ်ဆုံးရှုံးလာနေတဲ့စစ်ကောင်စီအနေနဲ့ဗရက်သားတွေပေါ်မှာအညှို့နဲ့ပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်ဖို့ကျင်းနီမျိုးသားများကာကွယ်တပ်ဖွဲ့ KNDF ကတောင်းဆိုလိုက်ပါတယ်။ကျင်းပြည်နယ်မှာပြီးခဲ့တဲ့ November လကစတင်ခဲ့တဲ့တစ်လိမ့်လုံးစစ်စီရေးပြီးတဲ့နောက်ပိုင်းမှာတိုးတက်မှုအခြေအနေရှိလာခဲ့တဲ့အကြောင်း KNDF ဥက္ကဋ္ဌ Computer က VOE ကိုပြောပါတယ်။တစ်ဖက်မှာလည်းလွန်ပြောက်နယ်မြေဖြစ်လာတဲ့ကင်းပြင်းနဲ့ကိုပိုင်အုတ်ချုပ်ရေးရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေကိုမိုင်းကျဲတိုင်းက Zoom ကနေဆက်သွယ်မေးမြန်းထားတာကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်ခင်ဗျာ
ကျွန်တော်တို့ရဲ့စီးရီမန်ချက်ပေါ့နော်ဒီ2024မှာအိမ်ပြန်ကြမယ်လို့ညီမန်ထားတဲ့ဒီမန်ချက်ကိုတော့အခုဆက်လက်ပြီးမှအကောင့်တက်ပေါ်နေတော့ဖြစ်တယ်ဆိုတော့စီးရီဘက်မှာကျွန်တော်တို့ဒီသူကောင်စီစတဲ့ကိုသူရဲ့တိုက်ရင်စကန်တွေတဲ့ကိုပေါ့နော်ပြန်ထုတ်သွားအောင်ကျွန်တော်တို့ပြီးခဲ့တဲ့ကာလတစ်ချောက်လုံးမှာတိုက်ပွဲတွေတိုက်ခဲ့ပြီးမှဟိုဖိအားပေးနိုင်ခဲ့သလိုအခုရက်ပိုင်းဆက်မှဆိုရင်ကျွန်တော်တို့ကဒီတိုက်ရင်စကန်တွေကိုပေါ့နော်ပြီးသိမ်းနိုင်ဖို့ကျွန်တော်စူးစမ်းနေတယ်ဒါကြောင့်မလို့ဖားဆောင်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးမှဖားဆောင်မှာရှိနေတဲ့တိတုံကတိုက်ရင်ကိုပေါ့နော်ဒါအပြည့်ပြရှင်မုန်းနိုင်ဖို့အတွက်ကျွန်တော်စူးစမ်းနေတယ်လို့မိုးပြဲဘက်မှာလည်းပေါ့နော်ဒါတိုက်ပွဲတွေပြင်းထန်ပြီးမှမိုးပြဲမှာလည်းလင်းနေတဲ့တိုက်ရင်ကိုပေါ့နော်ဒါအပြည့်ပြတိုက်ပွဲတိုက်နိုင်ဖို့ကျွန်တော်စူးစမ်းနေတဲ့အခြေအနေမျိုးရှိပါတယ
်မြို့သိမ်းတိုက်ပွဲတွေပေါ့နော်နေမြေသိမ်းတိုက်ပွဲတွေအနေထားရကြည့်ရင်ဒီအခုကင်းနီမှာအနေထားဘယ်လိုလဲရှင
်ဟုတ်ကျွန်တော်တို့ရဲ့ဒီခုနပြောသလိုပေါ့နော်စစ်ကောင်စစ်သားတွေရဲ့တိုက်ရင်စခန်းတွေပေါ့နော်အလုံးစုံ6ခုလောက်ပဲကျန်တော့တယ်အဲဒီ main center 6ခုလောက်ကိုကျွန်တော်တို့ကအပြတိုက်နိုင်ဖို့ကျွန်တော်စူးစမ်းနေတဲ့အခြေအနေမျိုးဖြစ်တယ်အဲ့တော့ဘယ်အားတွေကိုအရင်ဦးစားပေးပြီးမှပေါ့နော်မြစ်ပြချင်မုံမလဲဆိုတာကတော့ကျွန်တော်တို့ရဲ့အစီဒီဟာအပိုင်းဖြစ်တဲ့အတွက်ပေါ့နော်အဲ့ဒီပေါ်မှာသူးတလဲပေါ့နော်သူးပြောစာမဖြစ်သေးဘူးဒါပေမဲ့ခုနပြောတဲ့မြို့တွေတော်တော်များကိုပေါ့နော်ဒီ2024တက်မှာဆက်လက်ပြီးမှပေါ့နော်ရှင်မုန်းနိုင်ဖို့ကိုကျွန်တော်စူးစမ်းနေတယ်အလွိုက်ကော်ကလည်း one of the target ပေါ့နော် area ဖြစ်တယ်အဲ့ဒီ target area ကိုတော့ကျွန်တော်တို့ဆက်ပြီးမှရှင်မုန်းနိုင်ဖို့ပေါ့တော့ဒါ လှုပ်ဆောင်သွားမယ်အနေအထားမျိုးရှိပါတယ်ဗျာဟုတ်
အဲ့တော့စစ်ကောင်စီအနေအထားကစစောကပြောသွားတယ်ဆိုလို့ရှိရင်တစ်ဖက်မှာလည်းသူတို့တွေကစစ်မျက်နှာတွေများနေတော့တခြားပြည်နယ်တွေမှာလည်းများနေတဲ့ခါကျတော့အခုခီနီမှာစစ်ကောင်စီတပ်တွေလှုပ်ရှားမှုတွေဟာတိတ်မရှိတဲ့လောက်ဖြစ်တယ်လို့ဒါပေမဲ့တစ်ဖက်မှာလည်းသူတို့ကအင်အားဖြည့်ဖို့လည်းစ조사နေတာတွေရှိနေတော့တကယ်တမ်းဟိုစစ်ကောင်စီအားကစစ်ကောင်စီတပ်တွေရဲ့အင်အားကပြည့်ထင်းနိုင်အောင်ပေါ့နော်သူတို့ကြိုးပမ်းနေတဲ့အချိန်ကဘယ်လိုရှိလဲရှင
်စစ်ကောင်စီတွေရဲ့ဒီအင်အားဖြည့်သိမ်းမှုကပေါ့နော်ပဲပုံမှန်တော့တိုင်းတာလို့ရလဲဆိုတော့ဒီလက်နဲ့ကြည့်ပြအားတွေနောက်ဒီလေရင်နဲ့ပေါ့နော်ထောက်ဖို့လုပ်တဲ့ဟာတွေရရင်နဲ့ထောက်ဖို့လုပ်တဲ့ဟာတွေကဒါအားနည်းလာတယ်ပဲလို့ကျွန်တော်ကခန့်မှန်းတယ်ဒါပေမဲ့ဒီလိုအားနည်းတဲ့အတွက်ပေါ့နော်ဒီလွယ်လွယ်လေးနဲ့ကျွန်တော်ဘက်ကအောင်မြင်မှုရသွားတဲ့အနေအထားမျိုးတော့မဟုတ်သေးဘူးပေါ့နော်စစ်ကောင်စီဘက်ကအင်အားအတိုင်းတာလေးတစ်ခုရှိတယ်သို့တော့လက်နဲ့ GPR တွေကအရင်ကာလတွေထက်အရန်နည်းသွားတယ်ပေါ့နော်နောက်တစ်ခုကမြပြင်သုစီတွေမြတိဒီအတားအင်အားဖြစ်တဲ့ကိစ္စတွေမှာပေါ့နော်ဒါအားနည်းနေသေးပဲဖြစ်တယ်အခုထိလုံလုံလောလောဖြစ်စည်းနိုင်တဲ့အနေအထားမျိုးမရှိသေးဘူးဒါကြောင့်မလို့လေသူတို့ရဲ့ဒီစစ်မှုမှန်းမနေရဥပဒေကိုပြတ်တမ်းပြီးမှတတ်တအင်အားအသည့်တွေစုဆောင်းနေတဲ့အခြေအနေမျိုးကိုပေါ့နော်ဒါစူးစမ်းနေသလိုကျွန်တော်တို့လည်းဆိုရင်ရှမ်းပြည်နယ်ထဲမှာရှိနေတဲ့ဒီပို့တွေပေါ့နော် PNO တတွေကိုပြည်သူစုတွေကိုဒါလည်းနေတတ်ဆင်ပြီးမှသူတို့နဲ့တူပေါ့နော်ဒါတိုက်ဖို့ကိစ္စတွေပေါ့နော်ဒါပြောနေတယ်လုပ်နေတဲ့အားတွေကိုတွေ့ရတယ်အဲ့တော့ဟိုစစ်ကောင်စီရဲ့အင်အားတွေကပေါ့နော်ဘယ်လောက်ထိအင်အားများလာပြီးမှဘယ်လောက်ထိဒီတင်မိုးရေးမှာပေါ့နော်ဒါတိုးတက်လာတယ်ဆိုတာကခက်မှန်းရခက်ပေမဲ့အခုချိန်ထိတော့တိတိတသာပေါ့နော်တိုးတက်တဲ့အခြေအနေမျိုးတိတိတသာတိုက်ခိုက်ရေးစွန့်ရည်မြင့်လာတဲ့အခြေအနေမျိုးတော့မတွေ့ရသေးဘူးဒါကြောင့်မလို့ကျွန်တော်တို့ကဒီစီကျွန်တော်ဘက်ကပေါ့နော်ပြင်ဆင်မှုနဲ့ဒီသောက်မှုတွေကိုလည်းကျွန်တော်ဆက်မပြဆက်လုပ်နေတယ
်အဲ့ဒီခါမှာအခုစစ်ကောင်စီကသူတို့အသက်သွင်းလိုက်တဲ့ဟိုမဖြစ်မနေစစ်မှုထမ်းတဲ့ဥပဒေကြောင့်ပေါ့နော်ဒီ KNP နဲ့ဘက်ကိုထွက်လာတဲ့လူတွေရောရှိလားရှင်
တို့အဲ့ဒါကဟိုအထူးတလဲမပြချချင်ဘူးပေါ့နော်ဒါပေမဲ့တေချာတာကတော့စစ်မှုမထမ်းမနေရကြောင့်မလို့ပေါ့နော်ဒီလူတွေအများပြားကပေါ့နော်ဒီလူမြောက်နေနေလို့ယူဆရတဲ့နေရာတွေကိုသွားနေကြတဲ့ထက်မှာ KNP ကလည်းပါပါတယ်အဲ့ဒီတော့လည်းကျွန်တော်တို့ဟိုချူဆိုတယ်လူ၃မျိုးကိုကျွန်တော်တို့စုစုရလိမ့်မယ်လို့ယုံကြည်တယ်။နံပါတ်၁ကတော့ကျွန်တော်တို့စီကိုလာပြီးမှစစ်မှုထမ်းလို့ရတယ်။နောက်တွန်လိုင်းတပ်ဖွဲ့မှပါဝင်ပြီးမှပေါ့နော်တွန်လိုင်းရေလုံငန်းလို့လို့တဲ့လူရဲလူငယ်လူရဲတွေပေါ့နော်ဒါတွေကကျွန်တော်တို့ဖိတ်ခေါ်တယ်လို့ကျွန်တော်တို့စီကိုလာပြီးမှပေါ့နော်စီဒီအန်အနေနဲ့သို့မဟုတ်လည်းဒီလုံအားအနေနဲ့ပေါ့နော်ဒီအုပ်ချုပ်ရေးပညာရေးတိုင်းမှာရေးမှလာပြီးမှတောင်းထမ်းဆောင်လို့တဲ့လူတွေလည်းဖိတ်ခေါ်တယ်လို့ကျွန်တော်တို့စီမှာလာပြီးမှခိုလုံလို့တဲ့လူတွေပေါ့နော်မိသားစုလိုက်ပြီးချင်းလူမှုစီးပွားရေးတနေရာမှာပေါ့နော်လှုပ်လို့ရတဲ့အရာတွေကိုလာလှုပ်တာပဲဖြစ်ပေါ့နော်ဒါတွေကိုကျွန်တော်တို့ပြည့်ပြည့်စုံစုံနဲ့ပေါ့နော်ဒီဟိုဘယ်လဲကျိုးဆုံနေပါတယ်ဒီလိုကျိုးဆုံတဲ့အတွက်လည်းဝန်ထုပ်ဘိုးတွေတော့ရှိပေမဲ့တစ်ဖက်မှာကတော့အားလုံးရဲ့ဌာနကြီးအားလုံးရဲ့ခိုလုံနိုင်တဲ့နေရာလေးတွေတခုပြတ်အောင်ပေါ့နော်ဒါ Trinity ကနေပြီးမှဆက်ဆက်ပြီးမှလှုပ်ဆောင်တယ်လို့ကျွန်တော်တို့နဲ့တူချိတ်ဆက်နေတဲ့တော်နိုင်အဖွဲ့ CTT ကလည်းဒီလိုလှုပ်ဆောင်နေတဲ့ပုံမှာပေါ့နော်ဒါကျွန်တော်တို့အတူတူလှုပ်ဆောင်နေခြင်းဖြစ်ပါတယ်အဲ့တော့စစ်မှုမှန်းမနေရရဲ့ဆိုးဆက်တွေကိုကျွန်တော်တို့တနည်းအားဖြင့်ပေါ့နော်ဒါအပြုတ်သဘောအတွင်ယူပြီးမှပေါ့နော်ကျွန်တော်တို့ပြည်သူမှုတွေနဲ့ချိဆက်လှုပ်ဆောင်မှုတွေပေါ့နော်ဒါလှုပ်ဆောင်နေပါတယ်ဗျာဟုတ
်အဲ့တော့ဟိုပထမအစပိုင်းမှာပြောသွားတဲ့နေရာမှာဒီစစ်တုံးပန်းတွေပေါ့စစ်ကောင်စီဘက်ကဒီစစ်တုံးပန်းတွေအများပြားရရှိရှိနေတဲ့အနေအထားနောက်တစ်ဖက်မှာလည်းလက်နဲ့ချပြီးတော့ဒီထွက်ပြေးလာတဲ့ဒီစစ်သားတွေရဲ့အခြေအနေပေါ့နော်အဲ့ဒီအရာကရော KNP နဲ့မှာဘယ်လိုရှိလဲရှင
်ဟုတ်ဒီလောလောလလအထက်မှာပဲဒီဖားဆောင်းမှာပေါ့နော်ကျွန်တော်တို့စစ်တပ်ပန်းအလုံးပေါင်း50ကျော်ပေါ့နော်ဒီဖန်စီတင်တင်ခဲ့တယ်ဘောလ်ကဲကနေဖားဆောင်းကိုလာပြီးမှတိုက်ကူဖို့ပေါ့နော်လာတဲ့စစ်ကြောင်းကိုကျွန်တော်တို့ပြတ်တိုက်နိုင်ခဲ့တဲ့အတွက်စစ်တပ်ပန်းတွေအများပြားရရှိစားတယ်ဆိုတော့အခုလက်ရှိစစ်တုပ်ပန်းတွေရောအရင်စစ်တုပ်ပန်းတွေအားလုံးကိုပေါ့နော်ကျွန်တော်တို့ကစစ်ခုံရုံတော်လကောင်းပေါ့နော်အရခုံရုံတော်လကောင်းပေါ့နော်သူတို့ဓာတ်တွေတရားစွဲပြီးမှပြစ်ဒဏ်တွေပေါ့နော်တတ်မှတ်ပေးနေတယ်အဲ့တော့လူရင်အားဒီဖန်စီသိမ့်သိမ့်တဲ့လူတွေကအရင်များတဲ့အတွက်ပေါ့နော်စုံစမ်းစစ်ဆေးမှုတွေအချိန်ယူပြီးမှလုပ်နေရတဲ့အခြေအနေလေးတွေရှိတယ်ပေါ့နော်ဆိုတော့အားလုံးပေါင်းဆိုရင်ဥပမာဆိုရင်အခုဖားဆောင်ကလူ50ကျော်နောက်ရှားတော့မှလည်း30ကျော်ပေါ့နော်ပြီးတော့လွယ်ကော်မှာလည်းပေါ့နော်50ကျော်တွေရှိခဲ့တဲ့လူရင်အားတွေကိုဒါအခုဒီစုံစမ်းစစ်ဆေးမှုတွေလုပ်ပြီးမှပေါ့နော်ဒီဟိုခုနပြောတဲ့ထိမ့်သိမ့်မှုတွေပေါ့နော်ဒါဆက်လုပ်နေရတော့မှဖြစ်တယ်ဒီလူတွေအားလုံးကိုကျွန်တော်တို့ကနံပါတ်1ကတော့ပေါ့နော်ဒီနိုင်ငံတကာ humanitarian ဥပဒေအတိုင်းသူတို့ရဲ့အသက်ရှင်ခွင့်ပေါ့နော်ဒီ war prisoner ဖြစ်တဲ့အတိုင်းသူတို့ကိုပေါ့နော်ဒီစစ်တပ်ပန်းအရာပေါ့နော်ဒါထိမ့်သိမ့်ထားတာတွေရှိတယ်လို့ တစ်ဖက်မှာတော့သူတို့ရဲ့အခွင့်အရေးကိုလည်းကျွန်တော်တိုင်းတာလေးစုပေးပါတယ်သူတို့မိသားစုနဲ့ဆက်သွယ်ခွင့်တွေသူတို့ရဲ့ဒီသောင်းနေတည်လဲဖို့အတွက်ပေါ့နော်ဒါအတတ်နိုင်ဆုံးပံ့ပိုးမှုတွေကိုကျွန်တော်လုပ်နေတယ်လို့သူတို့ရဲ့စေဝါကုသမှုတွေလည်းပေါ့နော်ဒါဖြစ်နေပါတယ်အခုဖာဆောင်ဖက်မှာဆိုရင်ဒါအကြီးကျယ်တန်ရာရတဲ့ဟာ3ယောက်လောက်ရှိတယ်ကျန်တဲ့လူ40ကျော်လောက်ကတော့လည်းအနည်းငယ်တန်ရာရတာရှိတယ်တန်ရာမရဘဲနေတာက3ယောက်4ယောက်လောက်ပဲရှိတယ်ပေါ့နော်ဆိုတော့ဒီလိုမျိုးအခြေအနေတွေကိုကျွန်တော်တို့ရင်ဆိုင်ပြီးမှပေါ့နော်ဒါဟိုဗလဲကန့်သွင်းနေတယ
်အခုဒီလက်တလောမှာပေါ့နော်ဒီနေပြည်တော်တို့ဟိုပြည်ဦးလွင်တို့မော်လမြိုင်တို့မှာအဲ short တိုက်ဒုံးနေရဲ့နောက်ပြီးတော့အဝေးတိန်ဒရုန်းနေနေဟိုပစ်ခတ်တိုက်ခိုက်မှုတွေပေါ့နော်စေရေးရအရေးပါတဲ့နေရာတွေပစ်ခတ်တိုက်ခိုက်တဲ့အနေအထားရောဒီကနေ့ဒီနေ့မှာဒီစည်ရေးချင်းတွေရောရိုက်ခတ်မှုတွေရှိလားရှင်ဘယ်လိုဆက်ဆက်မှုတွေရောရှိနေလားရှင
်ဟုတ်ကျွန်တော်တို့တော်လိုင်းရာစုတဲ့အားလုံးကတော့အချိန်ဆက်ရှိရှိအလုံးလုံးနိုင်ဖို့ပေါ့နော်ဒါစူးစားနေစေပဲဖြစ်တယ်အဲ့တော့ခုလိုမျိုးဒီပြည်ဦးလွင်ဘက်မှာကျောက်တိုက်တုံးတရခုနဲ့ပြည်ရဟာရောဘယ်တော့နေပြည်တော်မှာဒီဒရုန်းတွေနဲ့ရောပေါ့နော်ဒါတိုက်ခတ်တဲ့အရာတွေအားလုံးကဒါကောင်းတယ်ခုလိုမျိုးပေါ့နော်ဒီဘောဘာလက်ကင်းပြည်နယ်ဘက်မှာမြောက်ဒီမြို့ဘောနော်ဒါဝိုင်းထားပြီးမှစီးထားနိုင်တဲ့အရာတွေအားလုံးကလည်းသိရရဘောနော်ဒါပြန်လာချိတ်ဆက်မှုတွေရှိသလိုဟိုပြန်လာအဖြစ်ဘောနော်ကြိုးပြမှုတွေရှိတယ်သိရကတော့ဒီထက်ပိုသွားတဲ့အရာတွေကတော့ကျွန်တော်တို့မမျော်လင့်တော့ဘူးဘာဖြစ်လို့လဲဆိုတော့စစ်ကောင်စီဖက်ကနေပြီးမှဒီဘုံကျဲတာတွေကတော့ဒါနေ့တိုင်းစုံနေရတယ်ပြီးတော့ကျွန်တော်တို့ဒီခုနပြောလို့မျိုးဘောနော်ဒီထင်တဲ့လူတွေဖန်စီတပ်ဖြတ်တာတွေကနေရာတိုင်းမှာပြင့်နေတဲ့အတွက်ဘောနော်ဒါဒီတဲ့ပူသွားတဲ့အရာတွေကတော့ကျွန်တော်တို့ဟိုမမျော်လင့်တော့ဘူးကျွန်တော်တို့တောင်းဆိုချင်တာတစ်ခုပဲရှိတာကတော့ဒီအယတာပြစ်မှတ်တွေကိုပေါ့နော်တန်နိုင်ဆုံးချောင်လဲနိုင်ဖို့ပေါ့နော်စစ်ကောင်စီကိုတောင်းဆိုချင်တာပဲပေါ့နော်ဆိုကျွန်တော်တို့ Greenie ပြည်မှာပြီးခဲ့တဲ့တပတ်ထဲမှာဆိုရင်7ရက်နေ့ပေါ့နော်7ရက်နေ့မှာဆိုရင် KM မြို့သားနေပွဲပြီးနောက်ပြည့်မှာအယတာတွေနေတဲ့နေအိမ်တွေစတင်ကြောင်းလို့ယူဆတဲ့နေတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဟာတွေပေါ့နော်ဒါဖြစ်တယ်အဲ့ဒီနေရာတွေကနောက်တန်းစခန်းတွေဖြစ်တယ်လို့နောက်တန်းနေရာတွေကျတဲ့အတွက်ပေါ့နော်လူစုတွေနေတဲ့စတင်ကျောင်းတွေမှာကလေးတွေစတင်ကျနေကြတဲ့အခြေအနေမျိုးဖြစ်ရဲအဲ့ဒီနေရာတွေကိုပြင်မထားပြီးမှတိုက်ခတ်တာကတော့ဒါသွားရဲလောက်ရည်ဖြစ်တယ်ပေါ့သူစမ်းတော့စစ်ကောင်စီရဲ့နောက်ဆုံးဆက်သက်ပေါ့နော်နောက်ဆုံးပြင်မှုကျူးလွန်တဲ့အရာတွေပဲပေါ့နော်ကျွန်တော်တို့မျော်လင့်လို့ရတော့မယ်မြင်ရတော့မယ်အခြေအနေမျိုးဖြစ်တယ
်ဒီအခုဆိုရင် KNI မှာဆိုလို့ရှိရင် KNDF အပါဝင်ပေါ့နော် KNI လက်နက်ကိုင်ဖွဲ့တွေဘက်ကနေပြီးတော့ဟိုစိုးမိုးထားတဲ့နေမြေတွေပိုင်ဆိုင်ထားတဲ့နေမြေတွေရှိလာတာတဲ့တပြိုင်တည်းဒီ IEC ဆိုတဲ့ဒီ KNI ပြည်နယ်ဂျာကာလာအုပ်ချုပ်ရေးကောင်စီကိုလည်းဖွဲ့စည်းပြီးတော့ဒီအုပ်ချုပ်ရေးပိုင်းကိုလည်းဟိုဆောင်ရွက်နေတဲ့အနေအထားလည်းတွေ့ရတယ်။အဲနောက်ပြီးတော့ဒီအဖွဲ့အဓိကအုပ်ချုပ်ရေးအဖွဲ့ကလည်းဒီ Federal Senate ပေါ်မှာအဓိကဟိုဥတည်တယ်ဆိုပေမဲ့လက်ရှိတစ်ဖက်မှာလည်းတိုက်ပွဲတွေစီရေးရစစ်ကောင်စီနဲ့ကလည်းအကြိမ်နဲ့ဟိုတိုက်ခိုက်နေရတဲ့ခါကျတော့ဒီ IEC အုပ်ချုပ်ရေးကောင်စီအဖွဲ့ရဲ့အဓိကလက်ရှိစိန်ခေါ်မှုတွေရင်ဆိုင်နေရတဲ့အခက်အခဲတွေကဘာတွေလဲရှင
်ဟုတ်ကျွန်တော်တို့ဒီစစ်ဘူကာလပေါ့နော်တော်လိုင်းရေးလုပ်နေတဲ့ကာလမှာပဲအုပ်ချုပ်ရေးတွေကိုကျွန်တော်တို့လှုပ်ဆောင်ရတယ်ဖြစ်တယ်အုပ်ချုပ်ရေးရဲ့အဓိကတာဝန်ကတော့ပြည်သူတွေကိုဝန်ဆောင်မှုတွေပြန်ပေးနိုင်ဖို့အတွက်ကိုညီမန်းတာဖြစ်တယ်ပေါ့နော်ဆိုတော့ပြည်သူတွေလိုအပ်နေတဲ့ပညာရေးကျန်းမာရေးတွေနော်ပြည်ငြိမ်အေးချမ်းရေးတွေပေါ့နော်တရားဥပဒေစိုးမိုးရေးတွေကိုကျွန်တော်တို့အကောင့်ထဲပေါ်နိုင်ဖို့အတွက်ဒါစူးစမ်းရတဲ့အုပ်ချုပ်ရေးတွေဖြစ်တယ်အဲ့တော့ဒီအုတ်ချုပ်ရေးမှာတော့လောလောဆယ်ကတော့ကျွန်တော်တို့ရှင်းမြွနယ်ပေါ့နော်ဒါအုတ်ချုပ်ရေးမှုတွေအမြွနယ်အဆင့်ပေါ့နော်ဒီအုတ်ချုပ်ရေးတွေကိုကျွန်တော်တို့ပြန်လည်ပြီးမှရွေးချယ်ထားတာတွေရှိပါတယ်ကျွန်တော်တို့ရဲ့ model ကတော့ဒီအယတ္တအုတ်ချုပ်ရေးကိုကျွန်တော်တို့က၄ယောက်ပေါ့နော်ဖိတ်ခေါ်ထားပြီးမှလက်နက်ကန်အဖွဲ့စီတွေဖက်ကပေါ့နော်ဒီပါဝင်နိုင်မယ်ဆို၃ယောက်ပေါ့နော်ကိုယ်တာတွေပေးထားပြီးမှကျွန်တော်တို့ဒီလိုလက်နက်ကန်အုတ်ချုပ်ရေးနဲ့အယတ္တအုတ်ချုပ်ရေးတွေကိုပေါင်းစပ်လိုက်တဲ့အုတ်ချုပ်ရေးမျိုးတွေကိုကျွန်တော်တို့ကဒါစီဆောက်နေတာဖြစ်တယ်အဲ့တော့ဒီတိဆောက်မှုကဟန်ချက်ညီစေပြီးမှပေါ့နော်ဒေတန္တရအုတ်ချုပ်ရေးလို့ခေါ်မှာပေါ့နော်ဒီမြို့နယ်ဆင်းအုတ်ချုပ်ရေးတဲ့အားကောင်းလာရင်နော်သူတို့ဘာသာသူတို့ဒီလူမှုရေးတမ်းမှာရေးတွေတိဆောက်လာနိုင်တယ်အဲ့တော့ resilience ကောင်းလာတယ်လို့ကျွန်တော်တို့ဒီပြည်သူလူထုတွေပါဝင်မှုကိုလည်းပေါ့နော်ဒါရပ်ဖြစ်စေတယ်အဲ့တော့ကျွန်တော်တို့ခုလောဆယ်ရှင်းမြို့နယ်ကိုပြီးဆုံးပြီးစီးအောင်ပေါ့နော်ဒါအုတ်ချုပ်ရေးတွေကိုချထားနိုင်တယ်လို့မကြာခင်မှာနောက်သက်3မြို့နယ်ဘောနော်ကျွန်တော်တို့ဒါချထားလိုက်မယ်တချို့မြို့နယ်တွေကတော့ဥပမာဆိုလိုက်ကောမြို့ဆိုအရေးပေါ်အချုပ်ရေးကိုကျွန်တော်တို့ကဒါပြတ်တမ်းပေးပြီးမှဂျားကာလာတခုပေါ့နော်တတ်မှတ်ပေးလိုက်ရတယ်ဒါပေမဲ့အခုလိုက်ကောမြို့နယ်ရဲ့အချုပ်ရေးကိုလည်းကျွန်တော်တို့အမြန်ဆုံးပေါ့နော်ဒါဆက်လက်ပြီးဖွဲ့စည်းပေးတော့မှာဖြစ်တယ်ပေါ့နော်အဲ့တော့ဒီအချုပ်ရေးတွေကဒီ2024ဂျွန်လလောက်ထိပေါ့နော်ကျွန်တော်တို့ရဲ့ဒီ budget year အထိကတော့ကျွန်တော်တို့73မြို့နယ်အပြည့်အစုံဖွဲ့စည်းနိုင်ပြီးမှ2024 2025ဒီအချုပ်ရေးအတွက်ရန်ပုံငွေတွေကိုလည်းပေါ့နော်ကျွန်တော်တို့ရှာဖွေပြီးမှဝန်ဆောင်မှုတွေကိုပြန်ပြီးမှပေးနိုင်ဖို့ညွှန်လင်းထားပါတယ်အဲ့ဒီဆိုရဲရေရော ော်တင်းဆောင်တွေနော်နောက်သားဒီလာဝကရီမျိုးပေါ့နော်ဒီလူရည်စင်းပြကောက်တာတွေနောက်ဆုံးကျွန်တော်တို့ရဲ့ဒီစစ်ဆောင်ပြည်သူတွေနဲ့ပြန်လည်နေရာချထားရေးကိစ္စတွေကိုပေါ့နော်ပုံပုံကောင်းမွန်အောင်စီမံဆောင်ရွက်နိုင်ဖို့ကျွန်တော်တို့လှုပ်ဆောင်နေတာဖြစ်ပါတယ်ပေါ့နော်ဆိုတော့ဒီအုပ်ချုပ်ရေးတွေကတော့ဒီလိုပေါ်လာပေမဲ့တစ်ဖက်မှာကတော့အခက်အခဲလေးတွေရှိတယ်အထူးသဖြင့်ဒီဆက်သွယ်ရေးပေါ့နော်ကျွန်တော်တို့ရဲ့ပြည်နယ်ပြည်မှာဆက်သွယ်ရေးအားလုံးပြတ်စီးနေတယ်အဲ့တော့ဟိုဒီအင်တာနက်ရနိုင်ဖို့အတွက်ဘောနဆက်သွယ်ရေးလွယ်ကူနိုင်ဖို့အတွက်ကိုမနေ့ကစူးစမ်းနေရတယ်လို့လမ်းပန်းဆက်သွယ်ရေးတော်များကလည်းဘောနပြက်စီးခဲ့တယ်ဘောနအဲ့တော့ IEC အတွက်ဝန်ထုတ်မှုပိုးတွေဆိုဖြစ်တယ်ဒီလမ်းပန်းဆက်သွယ်ရေးတွေဒီဆက်သွယ်ဟိုဘာလဲအုပ်ချုပ်ရေးတောက်တိုင်တွေဘောနပြန်ရဖို့အတွက်ကိုကျွန်တော်တို့အင်းနဲ့အားနဲ့သုံးပြီးမှတည်ဆောက်နေရတဲ့ကာလလေးတွေဖြစ်တယ်ဘောန
ယင်းနေပြည်နယ်ရဲ့အခြေအနေတွေကိုတင်ပြသွားတာပါအခုတော့ကမ္ဘာမြောက်မှာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါပြီးခဲ့တဲ့သတင်းပတ်ထက်မှာရွှေစင်းနဲ့ဒေါ်လာဈေးတွေစံချိန်တွေမြင့်တက်ခဲ့ပါတယ်။ဈေးကတည်းကဆိုပြီးတော့ရွှေဆိုင်ပိုင်ရှင်တွေကိုလည်းဖမ်းခဲ့ပါတယ်။အဖမ်းခံတဲ့သူကခံရအထွက်ပြေးတဲ့သူကထွက်ပြေးရတဲ့ကုံသွယ်ဘက်နိုင်ငံတွေနဲ့ကုံသွယ်တဲ့အခါမှာဒီလိုချိန်နေတဲ့မှာပေါ့နော်။ဘာတာစနစ်ကိုကျင့်သုံးရမယ်ဆိုတဲ့ကြေညာချက်ကိုကုံသွယ်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCA ကထုတ်ပြလိုက်ပါတယ်။ဘာကြောင့်ကုံသွယ်ရေးမှာဘာတာစနစ်ကိုကျင့်သုံးရတာပါလဲ။ဘာသာစနစ်ကျင့်သုံးလို့ရှိရင်ဘလို့ကျိုးဆက်တွေဖြစ်ပေါ်လာနိုင်ပါလဲဒီအကြောင်းကိုကမ္ဘာမြို့မှာမီဒီယာမြင်ကွင်းမှာဆောင်းပါးရှင်ပြည်သွင်းနိုင်ရာတင်ပြထားပါတယ
်အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြို့မှာမီဒီယာမြင်ကွင်းကန်တာကနေကမ္ဘာကြီးက AI ခေတ်ရောက်နေချိန်မှာသမိုင်းပုံမီခစ်ကဘာတာစနစ်ကိုအသုံးပြုပြီးကုံသွယ်မဲ့စစ်ကောင်စီလောက်ရအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာဒေါ်လာဈေးရွှေဈေးတွေစံချိန်တင်မြင့်တက်သွားခဲ့တာတွေ့ရပါတယ်။စကားစကားတော့ထုံးစံအတိုင်းရွှေဆိုင်ပိုင်ရှင်တွေကိုဖမ်းပါတယ်။တချိန်တည်းမှာပဲမြန်မာတွေအတွက်ထိုင်းနိုင်ငံမှာကွန်ဒိုတွေဝယ်ပေးလို့ဆိုပြီးဝန်ဆောင်မှုပေးတဲ့ပွဲစားကုမ္ပဏီတွေကိုအရေးယူဖမ်းဆီးပြန်ပါတယ်။အဲ့ဒီလိုစီးပွားရေးလောကမှာကြီးလန့်စာစာဝရုံသုံးကားဖြစ်နေတဲ့အချိန်မှာပဲမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ကကုန်သည်ဘက်နိုင်ငံတွေနဲ့ကုန်သွယ်တဲ့အခါဘာတာစနစ်ကျင့်သုံးရမယ်ဘာတာ Transaction Arrangement BAT ကျင့်သုံးရမယ်လို့2024မေ28ရက်နေ့ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ဘာတာစနစ်နဲ့ကုန်သွယ်ရမယ်ဆိုတဲ့ထုတ်ပြန်ချက်ဟာအတော်ရဲစရာကောင်းပါတယ်ဒီနေ့ခေတ်ဒီနေ့ကဘာကြီးကAI ခေတ် AI ကဘာကြီး AI ဆိုတာက artificial intelligence ကိုအတူောက်ခေါ်ဆိုကြတာပါ AI ဆိုတာဉာဏ်ရည်ထူးပေါ့ကဘာကြီးကဉာဏ်ရည်ထူးကိုအသုံးချနေတဲ့ခေတ် AI ခေတ်ရောက်နေချိန်မှာမြန်မာနိုင်ငံမှာတော့နိုင်ငံခြားတိုင်းပြည်တွေနဲ့ကုန်သွယ်ရေးလုပ်ရမှာ barter system barter snit ကိုကျင့်သုံးရမယ်လို့ UMFCCI ကညွှန်ကြားချက်ထုတ်ပါတယ် barter snit ဆိုတာကတော့ရောင်းသူနဲ့ဝယ်သူကုန်ပစ္စည်းချင်းတိုက်ရိုက်ဖလှယ်တဲ့ snit ပါဥပမာဆန်ရှိသူကအဝတ်အစားလိုချင်ရင်အဝတ်အစားရှိပြီးဆန်လိုချင်သူကိုတွေ့အောင်ရှာကအလဲအလှယ်လုပ်ကြရတဲ့စနစ်မျိုးပါပြောရရင်ဘာတာစနစ်ဆိုတာလူသားသမိုင်းအစသမိုင်းပုံမြေခေတ်ကကုန်ဖလှယ်ရေးကိရိယာတနည်းအားဖြင့်ဈာကန်ဖလှယ်ရေးကိရိယာငွေကြေးဆိုတာမပေါ်ပေါက်သေးခင်ကကျင့်သုံးခဲ့တဲ့စနစ်ပါအလွယ်ဆုံးအရှင်းဆုံးပြောရရင်တော့ဘာတာစနစ်ဆိုတာကြောက်ခေတ်ကတုံဆွဲခဲ့တာပါဘူဂျုံမှုကြီးမဲအောင်လိုက်ဥဆောင်တဲ့စစ်တပ်ကအာဏာသိမ်းတာ၃နှစ်ကြာချိန်မှာတော့မြန်မာနိုင်ငံဟာကုံသွေးရေးမှာဘာတာစနစ်ကိုကျင့်သုံးရတဲ့အခြေအနေကိုဆက်ရောက်လို့နေပါပြီ။ကြောက်ခစ်ကိုပြန်ရောက်သွားပြီလားလို့မေးရမလို့ဖြစ်နေပါပြီ။ဘာကြောင့်ဒီလိုတွေဖြစ်ရတာလဲ BBC ကတော့အချက်၃ချက်ထောက်ပြပါတယ်။ပထမအချက်ကစစ်ကောင်စီရဲ့အတင်းကျပ်စစ်မှုထမ်းဆိုင်တဲ့စစ်မှုထမ်းဥပဒေကြောင်းလို့ဆိုပါတယ်။စစ်မှုမထမ်းလို့တဲ့လူငယ်တွေနိုင်ငံသားကိုအစုလိုက်ပြုံလိုက်ထွက်ကြတယ်။ဒီတော့နိုင်ငံသားငွေဒေါ်လာလိုတော့ဝယ်ကြတယ်။တစ်ဖက်မှာလည်းလုပ်သားရင်အားဆုံးကျုံတော့ကုန်ထုတ်လုပ်ငန်းတွေကိုထိခိုက်တယ်။ထုတ်ကုန်တွေရော့ကျလာတယ်။ဒုတိယအချက်ကတော့နိုင်ငံသားပို့ကုန် export ကရပ်တန့်တလောက်နီးနီးဖြစ်နေတယ်။ဒီတော့ပို့ကုန်ကဝင်ငွေမရဘူး။ဒါ့အပြင်နိုင်ငံသားရင်းနှီးမြှုပ်နှံမှုအသစ်တွေကလည်းဝယ်မလာတော့ဘူး။ဒီတော့နိုင်ငံသားငွေမရပြန်ဘူး။တတိယအချက်ကတော့ဈေးကွက်ကစကားဆဘ ਹੁ ကချုပ်ကင်ထားတယ်လုပ်ငန်းရှင်တွေရဲ့ပို့ကုန်ရငွေတွေကိုထိန်းချုပ်ထားပြီးပို့ကုန်ရငွေရဲ့65%ကိုင်းနှုန်းကို စကားစဘူပန်းကိုဒေါ်လာ2100ကျပ်နှုန်းနဲ့ပေးသွင်းရတယ်။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာပို့ကုန်ကနည်းပြီးသွင်းကုန်ကများနေတယ်။ဒါကြောင့်ဒေါ်လာဈေး၊ရွှေဈေးအပါအဝင်အထွေထွေကုန်ဈေးနှုန်းတွေထိမ့်မနိုင်သိမ့်မရတက်တာလို့အချက်3ချက်ကို BBC ကထောက်ပြပါတယ်။ဒါအပြင်နေဆက်ကုံသွေးကြီးကြဆင်းသွားရတာဟာလေအရေးပါတဲ့အကြောင်းချက်ဖြစ်တယ်ဆိုတာကိုလည်းမီဒီယာတွေမှာရေးသားထောက်ပြကြတာတွေ့ရပါတယ်။2023အောက်တိုဘာ29ရက်နေ့မှာစတင်ခဲ့တဲ့မြောက်ပိုင်းညီနောင်၃ဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်ရေးနောက်ပိုင်းအဓိကကျတဲ့နေဆက်ကုံသွေးကြီးလမ်းကြောင်းတွေကိုတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ ERU တွေကထိန်းချုပ်ထားတဲ့အတွက်နေဆက်ကုံသွေးကြီးဟာ48ရာဂိုင်းလုံးကြဆင်းခဲ့တယ်လို့မြစည်းမသတင်းဌာနကရေးပါတယ်။အရင်နှစ်ကနေဆက်ကုံသွေးပမာဏဟာအမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိရာကဒီနှစ်မှာတော့684တန်းသာရှိတယ်လို့စကားဆက်စီးပွားရေးနဲ့ကုသရန်ဝယ်ရေးဌာနရဲ့2024မေလ24ရက်နေ့ထုတ်ပြန်ချက်ကိုကိုးကားပြီးမြစည်းမကဖော်ပြပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့စီမံကိန်းဗန္ဓာရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဦးတင်ထွန်းနိုင်ကတော့အခုလိုဒေါ်လာဈေးရွှေဈေးနဲ့ကုန်စည်နှုန်းတွေတက်နေရတာဟာစစ်ကောင်စီရဲ့အကန့်အသတ်မရှိငွေဆက်ကူတွေဘုံပေါ်လောရိုက်ထုတ်နေတာကြောင့်ဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာထောက်ပြပြောဆိုတဲ့အကြောင်းဘာမားဘီဂျီကဇွန်လ3ရက်နေ့မှာဖော်ပြခဲ့ပါတယ်စစ်ကောင်စီဟာအာဏာသိမ်းချိန်ကနေ2024မေလအထိကြက်ငွေဘီလီယံပေါင်း3000ကျော်ရိုက်နှိပ်ထုတ်ဝေခဲ့စစ်တပ်ကအာဏာသိမ်းချိန် NLD အစိုးရလက်ထက်မှာနိုင်ငံခြားအရာငွေကြီးဟာအမေရိကန်ဒေါ်လာ 6.8 ဘီလီယံကျော်ရှိခဲ့တယ်လို့လည်းဝန်ကြီးဦးတင်ထွန်းနိုင်ကပြောဆိုတဲ့အကြောင်းဘာမားဘီဂျီသတင်းမှဖော်ပြထားပါတယ်။ကုန်သွယ်ရေးမှာဘာတာစနစ်ကျင့်သုံးမဲ့အပေါ်ရန်ကုန်မြို့ကပို့ကုန်သွင်းကုန်လုပ်ငန်းရှင်တဦးကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။ဘာတာစနစ်ကျင့်သုံးမယ်ဆိုတာဗျာပြောရင်တမိုင်းဦးပုံမီခေတ်ကလုပ်ခဲ့တဲ့ဟာကို globalization မှာခင်မာလာလုပ်တယ်ဆိုတော့စကားဆောင်မှာစီးပွားရေးအကျအတည်းဘလောက်ကြီးနေတယ်ဆိုတာကိုပြနေတယ်ဗျာအဲ့တော့ဘာတာစနစ်ကျင့်သုံးနေဆိုရင်နံပါတ်1အချိန်ပိုကုန်မယ်နံပါတ်2အခက်ခဲတွေပိုပြားမယ်နံပါတ်3ငွေကြေးကုန်ကြစီပိုများမယ်ဒီလိုစနစ်မျိုးဘာကြောင့်ကျင့်သုံးရလဲရှင်းတယ်စကားဆောင်မှာငွေမာလို့ခေါ်တဲ့နိုင်ငံခြားအရန်ငွေကြေးလုံးလုံးလောက်လောက်မရှိတော့ဘူးဆိုတဲ့အတိတ်ပဲဒီလိုအခြေအနေမျိုးတည်နော်ဒီလိုအခြေအနေမျိုးမှာဘာတာစနစ်ကျင့်သုံးလိုက်တယ်ဆိုတာဒီတော့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေရှောင်ကြရှားကြလို့လို့ပြောလိုက်တာနဲ့အတူတူပဲနော်အဲ့တော့ဘာကိုပြနေလဲဆိုတော့တိုင်းပြည်ရဲ့စီးပွားရေးအချက်တဲဒီ net တဲ့ net ပြီးတော့ကျေပြန့်တဲ့ချက်ပြီးပြည်သူလူထုရဲ့ဒုက္ခတွေကပိုပြီးတော့ခါတီဆိုးဝါးလာမယ်ဆိုတာကိုပြလိုက်တာ
ကုံတော်ရေးမှာဘာတာစနစ်ကျင့်သုံးရင်ဂျားကန်ကုမ္ပဏီရှာရပါမယ်ဒါကြောင့်အဆင့်တွေပိုများမယ်အချိန်တွေလည်းပိုကြမယ်ကုန်ကြားဈေးတွေပိုများလာမှာတေးကြပါတယ်ကုန်ကြားဈေးတွေများလာရင်ကုန်စည်ဈေးနှုန်းတွေကလည်းတက်လာမှာသာဖြစ်ပါတယ် ID kit digital kit online ဝန်ဆောင်မှု kit ကြီးမှာစကားစကားဘာတာစနစ်ကျင့်သုံးမယ်ဆိုတော့ငူအားတဲ့ရေအတန်လို့ဆိုရမလို့ပါပဲဒါဟာစကားစအနေနဲ့စီးပွားရေးကိုမကင်တွယ်တတ်ဘူးမစီမံနိုင်ဘူးဆိုတာကိုတက်တည်ပြလိုက်တာလည်းဖြစ်ပါတယ်ဒါကြောင့်လဲစီးပွားရေးပညာရှင်ပမောက်ခတ်ဒေါက်တာမြတ်မောင်ကမြန်မာပြည်ဆင်းရဲတွင်သို့သွားရလမ်း The Burma Road to Poverty ဆိုတဲ့စာအုပ်မှာမြန်မာစစ်ဘုတ်ချုပ်တွေဟာတိုင်းပြည်ရဲ့စီးပွားရေးကိုခွစီးထားတဲ့ဓမြကြီးတွေတဲ့တိုင်းပြည်ကိုသာချမ်းသာအောင်မလုပ်တတ်ကြတာသူတို့မိသားစုတွေကိုတော့ကြီးကြီးတဲ့ချမ်းသာအောင်လှုပ်တတ်ကြတယ်လို့ရေးသားခဲ့ပါတယ်ခမညာ
ပြည်တွင်းနိုင်ငံရဲ့ကမ္ဘာမြေမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလဲကိုရောက်လာပါပြီဒီပတ်မှာတော့မြောက်ပြည်ကိုခြေတဲ့စစ်ကောင်စီရဲ့ထိုးစစ်အကြောင်းကို ISP မြန်မာကတုံ့တက်ထားပါတယ်
မြန်မာထိုင်းနယ်စပ်ကမြဝတီမြို့ကိုအပြည့်အဝပြန်လည်ထိန်းချုပ်နိုင်ဖို့အောင်စီရဆိုတဲ့စစ်စင်ရေးနဲ့စစ်ကောင်စီကချိုးပန်းနေကြတာလနဲ့ချီကြခဲ့ပါပြီ။ဒါပေမဲ့အင်အားထောင်ချီပါတဲ့အဲ့ဒီစစ်စင်ရေးဟာအခြေအနေမလဖြစ်နေပါသေး ဒါနဲ့ပတ်သက်ပြီးအခုတစ်ပတ် ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုမှာအချက်အလက်အခြေပြုပြီးသုံးသပ်ဖော်ပြသွားပါမယ်။စစ်ကောင်စီဟာနေချားဆောင်တက်လက်ထဲပေးထားရတဲ့မြဝရီမြို့ကိုအပြည့်အဝပြန်လည်စစ်စင်ရေးတရက်ဖော်ဆောင်ပြီးကြိုးပမ်းနေပါတယ်။စစ်စင်ရေးအမည်ကိုတော့ကုန်းမောင်ဘရင်အလောင်းမင်းတရားရဲ့နာမည်အောင်စေရလို့ပေးထားပါတယ်။ကရင်နဲ့မွန်ပြည်နယ်အခြေစိုက်တပ်ရင်းတပ်မတွေအပြင်ရှမ်းပြည်နယ်အခြေစိုက်တပ်မ55ရဲ့တပ်သားတွေကိုပါခေါ်ထားပါတယ်။တပ်မ55ရဲ့တပ်ရင်းတွေအပြင်အရင်တပ်မမှုဟာလောက်ကင်တိုက်ပွဲတွေမှာတပ်ရင်းလိုက်လက်နက်ချခဲ့ပူပါတယ်။လက်နက်ချအစင်လာရှိတဲ့တပ်မ55လက်အောက်ခံတပ်ရင်းတွေကိုကရင်ပြည်ကိုထပ်ဖို့တာကထူးခြားပါတယ်။စစ်ကောင်စီကတော့ကရင်ပြည်နယ်မှာအောင်စေရအမည်နဲ့စစ်စင်ရေးဖော်ဆောင်တာမျိုးမရှိဘူးလို့ညင်ထားပါတယ်။အောင်စေရစစ်စင်ရေးဟာတလကျော်ကြာလာပြီမဲ့စစ်ရေးရည်မှန်းချက်ဖြစ်တဲ့မြဝတီမြို့နာကိုမကတ်နိုင်ခဲ့ပါဘူး။အောင်စီရစစ်ကြောင်းဟာကော့ဂရိတ်မြဝတီအာရှလမ်းတစ်ကိုတုံးပြီးဒိုးစစ်ဆင်နေပေမဲ့ရှေ့မတူးနိုင်ပဲလမ်းခုလက်မှာတန့်နေပါတယ်။မြဝတီနဲ့မိုင်20ဝေးတဲ့တော်တော်ရေကုန်ကနေရှေ့ဆက်မတူးနိုင်ပဲဖြစ်နေတာပါ။ပုံမှန်အားဖြင့်ကော့ဂရိတ်ကနေမြဝတီကိုသွားဖို့တနားရီနီးပါးသာကြာမြင့်ပါတယ်။စစ်ကောင်စီစစ်ကြောင်းကတော့နှစ်လနီးပါးကြာလာပေမဲ့မြဝတီမြို့ထိမရောက်နိုင်ပဲပြိမ့်မိနေတာပါရှစ်တိုးမရတဲ့စစ်စင်ရေးတွေနဲ့အတူစစ်ကောင်စီရဲ့အင်အားပြုံးတိမှုတွေကလည်းသူ့ဖို့ကြီးမားတဲ့ပြဿနာဖြစ်နေပါတယ်စိတ်ဓာတ်ပြက်ပြားနေသလိုနေမြေလည်းမကျွမ်းကျင်တဲ့တပ်မ55ကိုကရင်ပြည်နယ်ပို့ရတဲ့အထိဖြစ်နေတာကလည်းစစ်တပ်မှအင်အားရွတ်ရွတ်နေတာကိုပြသနေတာပါဒါပေမဲ့စစ်တပ်အင်အားရုတ်ရော့မှုကိုပြန်လည်ဖြစ်တင်ဖို့စစ်ကောင်စီဟာနှီးမျိုးစုံနဲ့လှုပ်ဆောင်နေပါတယ်။ပြည်သူစစ်မှုထမ်းဥပဒေအောက်ကနေတင်နန်းပေးနေတာလဲဇွန်လအထိတတိယအတုပ်အထိရှိလာပါပြီ။အပတ်စဉ်တစ်ခုကိုလူဦးရေ9000ခေါ်ယူဖို့ရည်မှန်းတာကြောင့်အခုဆိုတပ်သားအသစ်15000လောက်အထိစုဆောင်းနိုင်ခဲ့ပွဲရှိပါတယ်။အခုနှစ်ဇွန်လအတွင်းမှာလဲအငိမ့်စားတက်အရာရှိ1400ကျော်ကိုနေပြည်တော်စီစင့်ခေါ်ခဲ့ပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One clickခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ခုတော့လူလူမြင်တွေကိုနားထောင်ကြအောင်ပါ။မြန်မာပြည်မပေးစာတွေကိုမအေးတန်တာကျော်ကခုလိုစူးစီးတင်ပြပြကြားပေးထားပါတယ
ရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ဘေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကဘေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ခါဆိုရတော့ရှင်ကမြန်မာပြည်ကအမှန်သတင်းတွေအတွက် VOE ကိုပဲအားကိုးနေရပါတယ်။ဟောဘကသတင်းတွေကိုမယုံရပါဘူးလို့ရှင်းလာပါတယ်။နိုင်မနာဆိုရတော့ရှင်ကသတင်းမှန်တွေအထူးသတင်းတွေထုတ်လွှင့်ပြီးလို့ VOE အထူးကျေးဇူးပါ။သတင်းလေးတွေနားထောင်ရတာအားရပါတယ်။သတင်းတလေတွေလည်းထုတ်လွှင့်ပေးပါနော်တဲ့။ဟုတ်ကဲ့ပါ။နောက်ဆုံးရသတင်းတွေကိုကျွန်တော်တို့နေ့စဉ်ဒီနေ့၃ချိန်ထုတ်လွှင့်ပေးနေပါတယ်နော်။ring ဆိုတဲ့တော်ရှင်ကတော့ VOE ကို internet line မရှိတဲ့နေရာမှာဆိုရင် radio နဲ့ပဲအမြဲတမ်းနားဆင်ဖြစ်ပါရဗျာ။ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်။ဦးချောင်မြင့်ဆိုတဲ့တော်ရှင်ကလည်း internet ခက်ခဲတဲ့ကြားကနှီးမျိုးစုံနဲ့စူးစမ်းကြည့်ရှုနားဆင်နေရပါတယ်။ဟုတ်ကဲ့ပါအထူးကျေးဇူးတင်ပါတယ်ရှင်။ ော် view messenger ကိုစာရေးပြီးတော့သတင်းတို့သတင်းချုပ်လေးတွေရယူခြင်းမှာလည်းဆိုပြီး email သတင်းတွေပေးပို့လာတဲ့တော်ရရှင်တွေကိုတစ်ခုမှခြင်းမှာရယ်เนาะ email လိပ်စာတိကျထည့်ပေးလိုက်ပါရှင်ကျွန်တော်တို့ email သတင်းတွေပို့ပေးလိုက်ပါမယ်ကျေးဇူးတင်ပါတယ်Samsung ဆိုတဲ့တော်ရရှင် Messenger မှာမေးလာတာကတော့ North Zone ရဲ့ Vlog Facebook page မရှိဘူးလားသိချင်ပါတယ်ဟုတ်ကဲ့ပါ North Zone Vlog ကဒီတဲ့ Facebook စာမျက်နှာတော့မရှိပါဘူးเนาะ View Facebook စာမျက်နှာမှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ပေးပါတယ်ရှင်အဲ့ညမှာတွားပြီးကြည့်နိုင်ပါတယ်တင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ရှင်တွေပြန်ရေးလာကြတဲ့မှတ်ချက်တွေဒီတစ်ပတ်ဝေမျှပေးသွားခြင်းပါတယ်။ဒုံးတိအောင်ဆိုတဲ့တော်ရှင်ကတော့ရခိုင်ပြည်စစ်တွေမျိုးရဲ့အနားမှာရှိတဲ့ဗျိုင်းဖြူရွာကကိစ္စအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတာပါ။သူကဘိုးချုပ်ဆောင်မင်းထွန်းကငင်းပယ်တယ်ဆိုတဲ့အဲ့ဒီဗျိုင်းဖြူရွာမှာစစ်ကောင်စီစစ်တပ်ကဒီအရဲသားတွေကိုတပ်ဖြတ်တဲ့ကျူးလွန်မှုမလုပ်ပါဘူးဆိုပြီးတော့ဗိုလ်ချုပ်စောမင်းထွန်းကညင်းပယ်တဲ့တဲ့င်းဖြစ်ပါတယ်။ဒီတော်ရှင်ကဗိုလ်ချုပ်စောမင်းထွန်းကညင်းပယ်တယ်ဆိုတဲ့တဲ့င်းကိုကျွန်တော်ပြည်သူတယောက်အနေနဲ့လက်မခံနိုင်ပါဘူးဗျာ။ဗျိုင်းဖြူရွာရဲ့ရွာကန်သူရဲ့အတန်ဖိုင်ကျွန်တော်မှရှိပါတယ်။ဖြစ်နိုင်ရဲ့ view ရဲ့တဲ့င်းမှာကဘာကတယောက်ဖော်ပြပေးစေချင်ပါတယ်တဲ့။တော်ရှင်တယောက်ရေးလာတာဖြစ်ပါတယ်။သတင်းတစ်ပတ်နှစ်ပတ်အတွင်းမှာမြန်မာနိုင်ငံမှာတော်တော်လေးခရဲရိုက်စီတဲ့သတင်းကတော့မြန်မာနိုင်ငံမှာရွှေဈေးဒေါ်လာဈေးတွေနဲ့ပတ်သက်တဲ့သတင်းဒေါ်လာဈေးတွေနဲ့ပတ်သက်ပြီးတော့အဖမ်းဈေးသတင်းတွေဖြစ်ပါတယ်နော်မြန်မာနိုင်ငံမှာရွှေဈေးမတည်ငြိမ်အောင်လုပ်တယ်ဆိုရဲဆွဆွဲခြင်းနဲ့လူတို့ချို့ကိုဖမ်းဈေးစစ်ဆေးနေတယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပေမဲ့ရွှေဈေးကလည်းကျသွားတာမျိုးမရှိပါဘူးရွှေဆိုင်ပိုင်ရှင်ပါဝင်ရွှေလုပ်ငန်းနဲ့ဆက်နွယ်သူတို့ချို့လည်းတင်းရှောင်နေကြတာဖြစ်ပါတယ်ဒီတဲ့နဲ့ပတ်သက်ပြီးရေးလာတဲ့သရရှင်နေတယ်မှာနတိမင်္ဂလာဆိုတဲ့သရရှင်က
မတည်ငြိမ်တဲ့အချိန်မှာကုံတယ်ဘဝကစွန်စားရလွန်အားကြီးပါတယ်ဈေးကွက်ကသူ့သဘောသူ့ဘာသာသူပဲသတ်မှတ်သွားတာဈေးကွက်ကိုအမိတ်ပေးရင်အကြက်ကန်ရင်ဈေးကွက်ပြက်တာပါပဲအဲ့ဒီမှာမှောင်ကိုဈေးကွက်ကြီးပေါ်လာပါလိမ့်မယ်လောက်ကြပေါ့အခုလဲအစဉ်ပြေနေကြတာမှမဟုတ်တာကိုအတုံးမကြတိုင်းသူများပြဿနာရှာတာကတော့တကယ့်ကိုလူမဆန်မှုပါ
တန်ထွန်းဆိုတဲ့တော်ရှင်ကတော့ပညာမဲကတော့အကျဉ်းရဲ့အေးအေးယူလိုက်ရင်ရပြီလို့လူပိန်တွေတွေ့တတ်တယ်တဲ့ပညာနဲ့စင်ချင်းစဉ်းစားနိုင်မှုအားနဲ့ဘရင်ကိုတက်ရင်ဘရင်လုံးလို့ရတဲ့ခင်မမဟုတ်တာအုံနောက်က21ရာစုအထီးဒီအတိုင်းပါပဲတဲ့အဲ့လိုအမျော်မြင်ခြင်းငယ်လို့လဲမြမကြီးမှာမှောင်ခိုစေးမှောင်ခိုလုပ်ငန်းတွေကြီးထွားလွှမ်းမိုးခဲ့တာပါလို့ရေးလာပါတယ်တော်ရှင်တရားမိုက်ကယ်ဂျော်ကမေးလာတာကတော့90အောက်ထိဆင်းနိုင်သေးလားဗျာတဲ့သူကြီးညွန့်တာရွှေစေးသိန်း90ဖြစ်ပါတယ်အဲ့တော့ရှင်တရားဝင်ပြီးတော့ပြောထားပါရဲ့သူကိုအနာကက်ဆိုရဲတော့ရှင်မ
မစင်းပါဘူးမြမယူမတက်ပြီးပြန်စင်းတာတခູ່မှမရှိပါဘူးအခုကတော့တနက်ပြပြီးရွှေကုံတွေတွေကိုဖမ်းလို့သာဈေးကြတာကြလေခဏပဲတဖြည်းဖြည်းပြန်တက်မှာပါကို90ကလေးက60ရောက်မယ်ပြောထားတာဒီနှစ်တည်းကိုမထင်ထားတာကအဲ့လောက်မြန်မယ်မှန်း50အကိုထီရောက်ပြီမဲ့60တော့မရောက်ခဲ့ဘူးကိုထင်တာကဒီနှစ်တည်းအသေးစားပေါက်ရောက်မယ်အရန်မြန်ရင်7လ9လပိုင်းလို့ထင်ထားတာအခုဖမ်းလိုက်လေခဏပါတေချာပေါက်ပြန်တက်မှာပါ52သိန်းပေါက်တယ်ဆိုတာဘယ်ဆိုင်ဝယ်လို့ရလို့လဲပြန်တက်မှာစိတ်ချသူတို့အဖကဘလောက်နဲ့ဘလောက်မြန်မာကျပ်ငွေတွေရိုက်ထုတ်ထားမှမသိဘူးအဲ့တော့ပြန်တက်မှာပဲလေ US ရွေးကောက်ပွဲနီးလို့ Wall Street ဈေးတက်ရင်တေချာပေါက်ပြန်ကိုတက်မှာ
ဝင်းဆိုးဆိုတဲ့တော်ရှင်ကရွှေဈေးတက်ကြကျန်တာကိုရွှေဆိုင်တွေကဘယ်ကြိုက်မှာတော့မြိမ်မသူတို့စားရတာအယောင်းဝယ်ပို့ဖြစ်တာလေအရင်၅ဘိတ်တာလက်ဝယ်ရှိရဲ့ရွှေဆိုင်၄ဘိတ်တာပဲရှိတော့ရဲ့အစိုးရကနားမလဲတော့မယောင်းရစီလူတာပါပဲလို့ဆိုလာပါတယ်သူ့လိုပဲရေးလာတဲ့တော်ရှင်တယောက်ကမင်းမင်းဖြစ်ပါလေ
နောက်ဆိုရင်ကျဲဥဈေးတက်တာကျက်မွေးမြူရေးတမားကြောက်ဆိုပြီးအဖမ်းခံရလိမ့်မယ်ဆန်ဈေးတက်တာလေတမားတွေအထွက်တိုးအောင်မလုပ်လို့ဆိုပြီးလေတမားတွေကိုလိုက်ဖမ်းမယ်လေတွေလိုက်သိမ်းမယ်ငါးစည်းတက်တာရေလုတ်သားတွေငါးမိအောင်မဖမ်းနိုင်လို့ဆိုပြီးပင်လယ်ပြင်မှာရေလုတ်သားတွေကိုရှာဖမ်းမယ်အဲ့ဒီလိုတွေဖြစ်လာမှာနော
်ဒါကတော့ဒီဖမ်းဆီးမှုကနေပြီးတော့ဒီဈေးတွေအပြောင်းလဲဖြစ်မှာမဟုတ်ပါဘူးအုပ်ချုပ်သူတွေရဲ့စီးပွားရေးဖြူဟာမှားနေလို့ဖြစ်ပါတယ်ဆိုရရေးလာကြတာပါဒါပေမဲ့သောရရှင်တယောက်ကတော့ဒီလိုဖမ်းဆီးတာကိုထောက်ခံပုံရပါတယ်ကဘာကျော်ဆိုတဲ့သောရရှင်မ
မလုံရင်လည်းမလုံနဲ့လုံရင်လည်းထိထိမိမိလုံပါကုံစည်းနှုတ်နေကြောက်ပြည်သူတွေထမင်းငတ်တော့မယ်သိန်း90အထက်ရောင်းတဲ့ဆိုင်ပြည်သူပိုင်သိမ့်လိုက်ပါလားဘယ်ကောင်းမှဈေးတက်ရင်မှမဟုတ်တော့ဘူးလေ
ပဒုမဆင်းမတက်ရအောင်ပြောဖြောက်ပါဆိုတဲ့ဒီတော်ရရှင်ရေးလာတာကိုတော့လက်ရီချိုဆိုတဲ့တော်ရရှင်ခုလိုမျိုးပြန်ပြီးတော့တုံ့ပြန်လာပါတယ်အဲ့ဒါလိုဖမ်းလိုက်တာနဲ့ကြာသွားတာမှမဟုတ်တာစာမတင်ခဲ့ရဘူးလားရှင်ငွေကြေးတန်ဖိုးကကြာနေလို့ကိုတန်ဖိုးကကွာလာတာပါနော်ရွှေစည်းကတကဘာလုံးတက်တယ်တခြားအတိုင်းမိကငွေကတန်ဖိုးရှိလို့တိတ်ပြီးတော့မသိတာပါဒီကပတ်စံကအိမ်သာ
30ခုဖြစ်နေပြီလေအုံနောက်မရှိလုံနိုင်စွမ်းမရှိပညာမရှိဘဲနဲ့လိုက်ဖမ်းနေတာနဲ့ပြည်လည်နိုင်တာမျိုးမဟုတ်ပါဘူးနော်ဒါကတော့မြန်မာနိုင်ငံမှာရွှေစည်းငွေစည်းအဆမတန်တက်လို့ဒီစည်းနဲ့ပတ်သက်ပြီးတော့လူတွေကိုလိုက်ပြီးတော့စစ်ကောင်စီကဖမ်းဆီးတာနဲ့ပတ်သက်ပြီးတော့သွားရရှင်တွေသူတို့အမြင်တွေကိုရေးလာကြတာဖြစ်ပါတယ်အခုလိုမြန်မာနိုင်ငံကဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူမှ တွက်ရေးသားနိုင်ပါတယ်နော်ဒရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ဒရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ် Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါသေးတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေးတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဒီရက်နေ့ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။အခုဆက်ပြီးတော့ကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ WHO တက္ကသိုလ်တစ်ခုက E. coli bacteria တွေကိုသုံးပြီးယူရို2024ဘောလုံးပြိုင်ပွဲအတွက်ပွဲစဉ်အကျိုးခံမှန်းချက်တွေထုတ်နေပါတယ်။ဂျီလီနိုင်ငံကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေဟာစွန့်ပစ်ထားတဲ့စပယ်တွေကိုသုံးပြီးရေထဲရောက်သွားတဲ့ရေနံစည်တွေကိုတန့်စင်ပေးနေပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုချင်းညာရဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။ဂျာမနီနိုင်ငံမှာလာမယ့်ယူရို2024ဘောလုံးပြိုင်ပွဲအတွက်ဂျာမနီတပ်တို့တစ်ခုဟာဤကိုလိုက်ပတ်တီးရီးယားတွေနဲ့ပွဲစဉ်အကျိုးခံမှန်းချက်တွေထုတ်နေပါတယ်။အခုစမ်းသပ်ချက်မှာတော့စကော့လန်ဘက်မှာပတ်တီးရီးယားတွေကပိုပေါက်ဖွားနေတဲ့အတွက်ဂျာမနီအသင်းနဲ့ကစားမဲ့အဖွင့်ပွဲမှာဂျာမနီကအားသာနေတယ်လို့ခန့်မှန်းချပါတယ်။သတိဆန်တွေကိုရှေ့ဖြစ်ဟောဆရာအနေနဲ့အသုံးပြုပြီးဘောလုံးကွင်းခန့်မှန်းချက်ထုတ်တာအဆန်းတော်မဟုတ်ပေမဲ့လည်းဘောလုံးကွင်းပုံစံဖန်တီးထားတဲ့တက်ခွဲခန်းသုံးပတ်တီးရီးယားမူရဲ့ပလတ်စတစ်ပြားတွေထဲမှာဘယ်အသင်းနိုင်မလဲဆိုတာကိုခန့်မှန်းနေတာပါ။ဂျာမနီနဲ့စကော့လန်အလံပုံတွေနဲ့ဂိုးတိုင်ပုံတွေရေးဆွဲထားပြီးဘက်တီးရီးယားပိုးပေါက်ဖွားတဲ့ဘက်ကဂိုးပိုသွင်းခံရလိမ့်မယ်ဆိုပြီးယူဆခံမှန်းထားတာပါဂျာမနီဘောလုံးအသင်းအနေနဲ့လက်တလို့ပြိုင်ပွဲရလဒ်တွေအရနောက်ဆင့်တွေမတက်ခရင်လေတခြားအသင်းတွေအတွက်ရလဒ်တွေကိုခံမှန်းရမှာဒီဘက်တီးရီးယားတွေကိုသုံးနိုင်ပါတယ်အခု E. coli ဘက်တီးရီးယားတွေဟာလူရဲ့ဥထဲမှာတွေ့နိုင်တဲ့ဘက်တီးရီးယားတွေဖြစ်ပြီးလူကိုအန္တရာယ်မပေးနိုင်တဲ့အမျိုးအစားလည်းဖြစ်ပါတယ် အခုဘက်တီးရီးယားတွေရဲ့ခံမှန်းချက်မှန်မှန်ကတော့လာမယ့်ဇွန်လ14ရက်နေ့ဂျာမနီနိုင်ငံမြူးနှင်းမြို့မှာကျင်းပမယ့်ဖွင့်ပွဲမှာမြင်တွေ့ရမှာပါရှင
်ချီလီနိုင်ငံကသဘာဝပတ်ဝန်းကျင်ထိန်းသိမ်းသမားတွေဟာစွန့်ပစ်ထားတဲ့စပိန်တွေကိုသုံးပြီးခြေထဲရောက်သွားတဲ့ညီနန်းတွေကိုတန့်စင်ပေးနေပါတယ်ခြေလီမှာရှိတဲ့ Matter of Trasparahita အဖွဲ့ကဖန်တီးထားတဲ့ဒီနီလန်းဟာစကားအိတ်ထဲမှာသပင်မွေးတွေခွေးမွေးတွေကိုထည့်ပြီးမြစ်ထဲချောင်းနဲ့ကန်တဲနဲ့ရေစင်းပေါက်ကညီနန်းတွေကိုတန့်စင်ပေးနေတာပါသပင်မွေးတွေဟာသဘာဝအပေါက်ကလေးတွေပါတဲ့အတွက်ဆီတွေကိုစုပ်ယူနိုင်ပြီးလေးလံတဲ့တတ်တူတွေနဲ့ဘက်တီးရီးယားတွေကိုပါတန့်စင်နိုင်တာပါအလေးချိန်သပင်1ကီလိုဟာညီနန်း5လီတာကိုတန့်စင်နိုင်တယ်လို့ချီလီပရာဟီတာအဖွဲ့ကထွေထွေမန်နေဂျာကပြောပါရယ်အဲ့ဒီအဖွဲ့ရဲ့နောက်ထပ်လုပ်ငန်းတစ်ခုကတော့သပင်မွေးတွေကိုဖြာလို့ရက်ပြီးညီကြီးအစိုးတက်ကိုထိန်းတဲ့လုပ်ငန်းဖြစ်ပါတယ်အဲ့ဒီလိုထိန်းထားနိုင်တဲ့အတွက်အငွေ့ပြန်တာနဲ့ရေသွင်းဆိုင်ပြိုးတာမှာရေကိုချွေတာနိုင်တာပါချီလီနိုင်ငံတော်ဝန်သပင်ညှက်ဆိုင်တွေကသပင်တွေကိုရယူပြီးတော့အခုလိုနီးလန်းနဲ့တန့်စင်မယ်ဆိုရင်လူတစ်ယောက်ရဲ့သပင်ဟာရေလီတာ2000အထိတန့်စင်နိုင်ပါတယ်ခင်ဗျာ
အင်ဂျင်ပြောင်းစုမှဖွက်ပေါ်နေတဲ့စီကီတာပရစ်မျိုးနွယ်ဝင်အကောင်လေးတွေကိုကူးဆက်တဲ့မှုတစ်မျိုးကြောင့်လင်းစိတက်ကြွတဲ့ဇွန်ဘီဖုတ်ကောင်လေးတွေအဖြစ်ပြောင်းသွားစေတယ်လို့ရှီကာဂိုမြို့ဖီးပြရိုက်ကကျွမ်းကျင်သူတွေကပြောပါရယ်အကောင်အလုံးရဲ့စုစုပေါင်း10ရာခိုင်နှုန်းလောက်ကူးဆက်ခံရလိမ့်မယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းထားပြီးဒီမှုကူးဆက်ခံရတဲ့အကောင်လေးတွေဟာတွေးသမျှအကောင်နဲ့မိတ်လိုက်ဖို့ကြိုးစားတာပါ73နှစ်နဲ့18နှစ်ကြာမှတခါထွက်လာတတ်တဲ့ဒီကောင်လေးတွေဟာအခုဆိုရင်နားညုံနေမှာပဲစိတ်ကိုပြောင်းလဲစေပြီးလိန်စိတ်တက်ကြွတဲ့အဖြူရောင်မှုတစ်မျိုးကုဆတ်ခံနေရတာပါဒီမှုတစ်မျိုးဟာစီဂီရာရဲ့ဝမ်ပိုင်းနဲ့လိန်ကစိတ်ပိုင်းနာကိုကုဆတ်တာဖြစ်ပြီးတော့လိန်ဆက်ဆန်တဲ့အခါတကောင်နဲ့တကောင်ကုဆတ်တာဖြစ်ပါတယ်ဒါကြောင့်စီဂီရာတွေအထက်ကတော့လင်ကတဆင့်ကူးဆက်တဲ့ယောဂလို့ခေါ်ဆိုနိုင်ပြီးလူတွေကတော့ကူးဆက်နိုင်တာမျိုးမရှိသေးတာကြောင့်စိုးရင်စရာမရှိဘူးလို့သိပ္ပံပညာရှင်တွေကပြောပါရဲ့ရှင်
။ VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချီခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ပတ်စဉ်စီစဉ်တွေကိုတင်ပြလို့အပြီးမှာတော့သတင်းကြီးချုပ်ကိုဆက်ပြီးပြောပြပါအောင်မယ်အစ္စရေးစစ်တပ်ကဒဇာကန်လေးဦးကိုကဲထုတ်ခဲ့တဲ့စစ်စင်ရဲ့ပြီးနောက်တည့်တရင်းကလေးနေ့မှာတော့အစ္စရေးကဂါဇာကိုဆက်ပြီးစစ်စင်တိုက်ခိုက်နေပါတယ်။ဂါဇာမှာရှိတဲ့အန်ယူစီရက်နေရာကဒဇာကန်လေးဦးကဲထုတ်ခဲ့တဲ့အစ္စရေးစစ်စင်ရဲ့အတွင်းပါလက်စတိုင်းည54ဦးထက်မလဲသေဆုံးခဲ့ပြီးကလေးငယ်က64ယောက်အမျိုးသမီးက58ယောက်ပါဝင်တယ်လို့ဟားမတ်အစိုးရပြန်ကြားရေးယူကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီစစ်စင်မှာပါလက်စတိုင်း100အောက်ပဲသေဆုံးခဲ့တယ်လို့သူတို့သိရပြီးအရီလူတွေတဲ့တိုက်ခိုက်ရေးသမားတွေနဲ့အရက်သားတွေဘလောက်ပါဝင်နေကြသလဲဆိုတာကိုတော့မသိရသေးပါဘူးလို့အစ္စရေးစစ်တပ်ကထုတ်ပြန်ခဲ့ပါတယ်။အစ္စရေးထူးတပ်ဖွဲ့အရာရှိသူလည်းတေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကဆိုပါတယ်။အရင်တနင်္ဂနွေနေ့မှာပဲလောက်ခဲ့တဲ့ဥရောပပါတီမှာရွေးကောက်ပွဲတွေမှာတော့ဂျာမနီနဲ့ဩစတြီးယားနိုင်ငံတွေကလက်ရဇွန်ပါတီတွေတိတိကျကျအားကောင်းလာနေတယ်လို့စစ်တမ်းတွေမှာဖော်ပြပါတယ်။ဥရောပပါတီမှာအတွက်တနင်္ဂနွေနေ့ကမဲပေးကြရမှာဂျာမနီလက်ရှိအနိုင်ရပါတီတွေကဥဆောင်နေပေမဲ့လည်းဂျာမနီလက်ရပါတီတွေကပိုပြီးနေရာရလာတယ်လို့ပြောပါတယ်။လက်ရှိဂျာမနီဝန်ကြီးချုပ် Olaf Scholz ညွန်ပေါင်းဆိုရတဲ့မှာရှိတဲ့ပါတီ၃ခုလုံးဟာနေရာတော်တော်များများလက်လွတ်လိုက်ရပါတယ်။လူရဲ့သန်း450ကိုကိုစားပြုတဲ့ဥရောပပါတီမှမှာလက်ရပါတီတွေပိုပြီးအနိုင်ရလာမယ်လို့ခံမှန်းထားချက်အတိုင်းရွေးကောက်ပွဲအကြိုရလစစ်တမ်းတွေမှာလည်းဒီအတိုင်းတွေ့ရတာပါ။ American သမ္မတ Joe Biden ကတော့ပြည်ထောင်နိုင်ငံချစ်ချည်ရေးခေးစဉ်ကိုအဆုံးသတ်လိုက်ပြီး American ပြည်ထောင်စုကိုတနင်္ဂနွေနေ့ကပြန်လည်ထွက်ခွာလာပါပြီမထွက်ခွာမီမှာတော့ပြည်သစ်မှာရှိတဲ့ Enman American စစ်သည်ချင်းကိုတွားရောက်ကာရဝါပြုခဲ့ပါတယ်တပ်ပြန်ဟောင်း Donald Trump ရဲ့ပြည်သစ်ခီးစဉ်တုန်းကတော့အဲ့ဒီလိုမတွားရောက်ခဲ့ပါဘူးခင်ဗျာဒီနေ့နဲ့ထုံးလင်းချက်တွေကိုအစကူပဲဆုံးသတ်ပြစေဒီနေ့နဲ့အစီအစဉ်ထုတ်လို့ရမှုကနားလောင်ပါအခုအစီအစဉ်တွေကိုရေဒီယိုကလည်းလိုက်ထုံမီတာ24.50 လိုက်လက်မီတာ190အပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ် တော်ရရှိများနဲ့တော့မြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်ကြမ်းမှာရှင်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျွန်တော်တမောင်းသားမှာ